Welcome to the Voice of America in Burmese.
မြန်မာညမှာခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American စံကနေဩဂတ်စ်လ23ရက်ကျသောပြည်နေ့ညပိုင်းမှာပါသောအစီအစဉ်လေးကိုဒီမှာစံတော်ချိန်ည9:00ကနေ10:00အထိလိုင်းလိုမီတာ31 32 51နဲ့လိုင်းလိုမီတာ190လို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်စံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းလေးကိုကျွန်တော်ရန်တိုင်းကတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာ။နယူးဇီလန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တွေပြန်ဖြစ်လာနေတာကြောင့်ဝန်ကြီးချုပ်ဂျက်ဆင်ဒါအာဒန်အနေနဲ့အော့ကလန်မြို့မှာလူတွေကိုအပြင်မထွက်ဖို့အမိန့်တကိုထပ်ပြီးတော့ထုတ်ပြန်သွားဖို့ရှိနေပါတယ်။အော့ကလန်မြို့မှာဒီနေ့ဗိုင်းရပ်စ်ကူးစက်သူ13ယောက်ရှိပြီးတော့အဲ့ဒီလူအလုံးဟာကိုဗစ် -19 ရောဂါကူးစက်ခံထားတဲ့မိသားစုဝင်4ယောက်နဲ့ဆက်စပ်မှုရှိတယ်လို့အာဏာပိုင်တွေကပြောပါတယ်။အခုလိုကူးစက်ခံရတာကြောင့်ဒါဟာနယူးဇီလန်နိုင်ငံမှာရက်ပေါင်း100နှစ်ရဲ့အတွင်းမှာလူတစ်ယောက်ကနေတစ်ယောက်ကိုပထမဆုံးအချိန်ကူးစက်မှုတွေပြန်ဖြစ်လာတာပါ။ဒါကြောင့်အခုဆိုရင်နယူးဇီလန်နိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း36ယောက်ရှိသွားပြီလည်းဖြစ်ပါတယ်။ဝန်ကြီးချုပ်အာဒန်ကတော့ပြီးခဲ့တဲ့အင်္ဂါနေ့ကအော့ကလန်မြို့မှာလူတွေကို3ရက်ကြာအပြင်မထွက်ဖို့မိန့်ထုတ်ခဲ့ပြီးမြို့အဝင်ထွက်တွေမှာလည်းရဲတွေကိုချထားလိုက်ပြီးတော့ဝင်ထွက်တွေကိုပိတ်လိုက်ပါတယ်။ဒါပြင်တခြားမြို့တွေမှာလည်းတယောက်နဲ့တယောက်ခက်ခော်ကနေဖို့စီးမျက်တွေကိုတင်းတင်းကြပ်ကြပ်လှုပ်ဆောင်ဖို့ပြောလိုက်ပါတယ်။ပြည်ထောင်နိုင်ငံမှာလည်းဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာနေပြီးတော့လုံခဲ့တဲ့24နှစ်အတွင်းမှာနောက်ထပ် virus ကူးစက်သူ 2,500 ကျော်ရှိတယ်လို့ပြည်သူ့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါဟာလူတွေကိုအပြင်မထွက်ဖို့အမိန့်တွေပြန်ရုပ်သိမ်းလိုက်ပြီးတဲ့နောက်တနေ့ထဲမှာပဲကူးစက်မှုနှုန်းအများဆုံးစတင်တင်ခဲ့တာဖြစ်ပါတယ်။ဗီရိုနိုင်ငံမှာဆိုရင်လည်း virus ကူးစက်မှုတွေပြန်မြင့်တက်လာနေတာကြောင့်တနင်္ဂနွေနေ့ကစပြီးတော့ညမထွက်ရအမိန့်တွေထုတ်ပြန်လိုက်သလိုလူစုလူဝေးတွေမလုပ်ဖို့လည်းတားမြစ်လိုက်ပါတယ်။ကူးစက်မှုတွေပြန်မြင့်တက်လာတာဟာလူစုလူဝေးတွေနဲ့တွေ့ဆုံတာကြောင့်ဖြစ်တယ်ဆိုပြီးတော့ဗီရိုသမ္မတကပြောပါတယ်။အခုဆိုရင်ကမ္ဘာတစ်ဝှမ်းမှာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း 20.6 သန်းကျော်ရှိပြီးတော့သေဆုံးသူလည်း 9 သိန်းခွဲလောက်ရှိပါတယ်။ဒီချိန်ထဲမှာပဲဂျာမနီနိုင်ငံအနေနဲ့လာမယ့်လတွေအတွင်းမှာ COVID-19 ကာကွယ်ဆေးကိုထုတ်လုပ်နိုင်မှာဖြစ်ပြီးတော့ရှင်းနှစ်မှာတရားပေါက်ထုတ်လုပ်နိုင်မှာဖြစ်တယ်ဆိုပြီးတော့ဂျာမနီကျန်းမာရေးဝန်ကြီးယန်စပမ်ကဒီနေ့ပြောလိုက်ပါတယ်ခင်ဗျာ။အာရှနိုင်ငံတွေဘက်မှာတော့ဖိလစ်ပိုင်နိုင်ငံမှာဒီနေ့မှာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ 4,000 ကျော်နဲ့သေဆုံးသူ 23 ယောက်ရှိတယ်လို့ဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါကြောင့်ဖိလစ်ပိုင်မှာစုစုပေါင်းယောဂါကူးစက်ခံသူ 3,400 ကျော်နဲ့သေဆုံးသူ 2,400 ကျော်ရှိတယ်လို့ပြောပါတယ်။ဒါပြင်ရုရှားနိုင်ငံကဝေါ်မှာပထမဆုံး COVID-19 ကာကွယ်ဆေးအတည်ပြုထုတ်လုပ်သူဖြစ်ကြေညာလိုက်ပြီးတဲ့နောက်ဖိလစ်ပိုင်ကလည်းရုရှားနိုင်ငံကထုတ်တဲ့ကာကွယ်ဆေးတွေကိုလာမယ့်အောက်တိုဘာလမှာစမ်းသပ်အသုံးပြုသွားဖို့စီစဉ်နေပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်ခံသူ 2,000 ကျော်ရှိတာကြောင့်စုစုပေါင်းဗိုင်းရပ်စ်ကူးစက်ခံသူဟာ 3,300 ကျော်သွားပြီဖြစ်ပါတယ်။ဒါပြင်ဗိုင်းရပ်စ်ကြောင့်နောက်ထပ်သေဆုံးသူ65ယောက်ရှိပြီးသေဆုံးသူစုစုပေါင်း5968ယောက်ထပ်မံရှိသွားပြီဖြစ်ပါတယ်။ဒီနိုင်ငံမှာတော့ယောဂါကူးစက်မှုတွေကြာဆင်းခဲ့ပေမဲ့လည်းဟောင်ကောင်မှာတော့ကူးစက်မှုနှုန်းနဲ့သေဆုံးမှုနှုန်းတွေပြန်မြင့်တက်ခဲ့ပါတယ်။ဟောင်ကောင်မှာယောဂါကူးစက်ခံသူ62ယောက်ရှိပြီးတော့သေဆုံးသူ5ယောက်ရှိတယ်လို့ဒီနေ့ပြောပါတယ်။ရုရှားနိုင်ငံမှာဆိုရင်လည်းလွန်ခဲ့တဲ့24နာရီအတွင်းဗိုင်းရပ်စ်ကူးစက်ခံသူ9000ကျော်နဲ့သေဆုံးသူ124ယောက်ထပ်မံရှိတယ်လို့ဒီနေ့မှပြောပါတယ်။ဒါကြောင့်ရုရှားနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း 9,800 ကျော်နဲ့ကမ္ဘာမှာဗိုင်းရပ်စ်ကူးစက်မှုသေဒ္ဓအများဆုံးနိုင်ငံဖြစ်ပါတယ်ခင်ဗျာ။ဟောင်ကောင်မီဒီယာသတင်းကြီးဂျေမီလိုက်ကသူဖမ်းခံရပေမဲ့သူ့အနေနဲ့ဒီမိုကရေစီရေးဆောင်ရွက်နေတာတွေကိုနောက်တွန့်သွားမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။သူ့အနေနဲ့ထောင်ချနိုင်တယ်ဆိုတာကိုလက်ခံထားကြောင်းဒါပေမဲ့သူ့ရဲ့ဒီမိုကရေစီရေးကျိုးပန်းဆောင်ရွက်မှုတွေကိုကျေကျေပြန့်ပြန့်ထောက်ခံမှုရရှိခဲ့တဲ့အတွက်လောရကျိုးနဲ့တယ်လို့အမကန်နဲ့ပြန်လွတ်လာပြီးတဲ့နောက်ဂျေမီလိုက်ကဒီနေ့မှပြောလိုက်ပါတယ်။အသက်82နှစ်ရှိဖြစ်တဲ့ဂျီမီလိုက်ဟာဟောင်ကောင်အမျိုးသားလုံခြုံရေးဥပဒေသစ်ကိုချိုးဖောက်တယ်ဆိုပြီးတော့ပြီးခဲ့တဲ့ဒဏ္ဍာရီကဖမ်းခံခဲ့ရတာဖြစ်ပြီးတော့သူ့ပါဝင်နောက်ထပ်10ယောက်လည်းဖမ်းခံခဲ့ရတာပါ။အဲဒီ10ယောက်ထဲမှာသူ့သား2ယောက်၊သူ့ရဲ့ Next Digital Company ကအကြီးအကဲအမှုဆောင်အရာရှိ4ယောက်နဲ့ Agnes 6အပါဝင်တက်ကြွလှရှားသူ3ယောက်တို့ဖမ်းခံခဲ့ရတာပါ။ဂျီမီလိုက်ကိုတော့အမကန်နဲ့လွတ်ပေးလိုက်တာဖြစ်ပြီးသူ့ရဲ့ပိုင်ဆိုင်မှုတွေကဒေါ်လာ6သန်းခွဲကိုလည်းအာဏာပိုင်တွေဘက်ကထိန်းချုပ်ထားလိုက်တယ်လို့ဟောင်ကောင်သတင်းစာတွေကတော့ဖော်ပြပါတယ်။ဂျီမီလိုက်ကိုဖမ်းဆီးလိုက်တာနဲ့သူ့ရဲ့ Next Digital Company ပိုင်း Apple Nation သတင်းစာကိုရဲကဝင်ရောက်စီးနှင်းခဲ့တာတွေကြောင့်ဟောင်ကောင်မှာသတင်းလွတ်လပ်ခွင့်တွေအဆုံးသတ်သွားပြီလားဆိုတဲ့စိုးရိမ်မှုတွေလည်းကြေကြေပြန့်ပြန့်ဖြစ်ပေါ်နေပါတယ်ခင်ဗျာ။လော်ဒန်နိုင်ငံကိုအကူအညီပေးဖို့အတွက် American Dollar 86သန်းလိုအပ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပန်ကြားလိုက်ပါတယ်။လော်ဒန်နိုင်ငံဘေးရုံးမြို့မှာကြီးမားတဲ့ပေါက်ကွဲမှုကြီးဖြစ်ပြီးတပတ်အကြာမှာ WHO ကအခုလိုပန်ကြားလိုက်တာဖြစ်ပြီးတော့အဲ့ဒီပေါက်ကွဲမှုကြောင့်ဘီရုမျိုးစိတ်ကန်းအပြင်ဆေးရုံစိတ်ကန်းတွေနဲ့စီးဆိုင်တွေလည်းပျက်စီးသွားခဲ့ပါတယ်။အ သူသဖြင့်လေဗနွန်နိုင်ငံမှာကိုဗစ် -19 ကာယောဂါကြီးပြန်ပေါ်ပေါက်လာမှာကိုစိုးရင်ကြောင်းလေဗနွန်နိုင်ငံကိုအကူအညီပေးဖို့အတွက်ဒေါ်လာ86သန်းပန်ကြားထားပြီးတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လေဗနွန်ပြည်သူတွေကိုကူညီပြီးသူတို့နဲ့အတူတသားတည်းရှိနေတယ်ဆိုတာကိုပြသဖို့တောင်းဆိုတယ်လို့ WHO ရဲ့အရှေ့လေပိုင်းဒေသဆိုင်ရာညွှန်ကြားရေးမှူးရော်နာဟဲဂျာကပြောပါတယ်။အဲဒီပောက်ကွဲမှုကြောင့်ဆေးရုံ3ခုလုံးလုံးဝရပ်ဆိုင်းသွားခဲ့ပြီးတော့ကျန်တဲ့3ခုကတော့တစ်စိတ်တစ်ပိုင်းဖွင့်ထားနိုင်တာကြောင့်လူနာ600လောက်ပဲလက်ခံထားနိုင်တယ်လို့ WHO တာဝန်ရှိသူတွေကပြောပါတယ်။ဒါ့ပြင်ဘေရုတ်မြို့ကတခြားဆေးကန်း55ခုထဲကတဝက်လောက်လည်းပိတ်ထားရတယ်လို့ပြောပါတယ်ခင်ဗျာ။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းဒီကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်အမေရိကန်သမ္မတဒေါ်နယ်ထရမ့်အကြောင်းရေးထားတဲ့အထုပ်ပတ်တိစာအုပ်တင်မှာသမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျင်အွန်းတို့အကြားပြီးစာပေါင်း25ဆောင်ရှိတဲ့အကြောင်းဖော်ပြထားပြီးအဲ့ဒီစာရီကသူတို့နှစ်ဦးကြားမှာရှိတဲ့အမှန်တကယ်ဆက်ဆံရေးကိုဖော်ထုတ်ပြောပြနိုင်တယ်လို့ဆိုပါတယ်အမေရိကန်နိုင်ငံရေးသတင်းတောက်ဘော့ဘ်ဝုဒ်ဝတ်ရေးသားတဲ့အဲ့ဒီထရမ့်အထုပ်ပတ်တိစာအုပ်အသေးရဲ့ခေါင်းစဉ်ကို Rage Dota Mahon လို့နာမည်ပေးထားတယ်လို့ဗိုလ်တခုနေကအွန်လိုင်းအကြောင်းဝယ် Amazon website မှာဖော်ပြထားပါတယ်သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်တို့အကြားအပြန်အလှန်ပေးပို့တဲ့ပေးစာ25ဆောင်နဲ့ပတ်သက်လို့ဒီစာအုပ်ထဲမှာဘယ်လောက်ထိဖော်ပြထားသလဲဆိုတော့မသိရသေးပါဘူး။အမေရိကန်နဲ့မြောက်ကိုရီးယားတို့တရားဝင်ထုတ်ဖော်ပြောကြားတဲ့ခေါင်းဆောင်မျိုးအပြန်အလှန်ပေးပို့တဲ့စာရီးရဲ့အရေးအတွက်ကအနည်းဆုံး10ဆောင်ရှိခဲ့ပေမဲ့ထွက်ရှိလာတဲ့စာအုပ်သေးရာသူတို့အကြားပုဂ္ဂိုလ်ကြီးအရာပေးပို့ခဲ့တဲ့စာအရေးအတွက်25ဆောင်ရှိတယ်ဆိုတာအခုမှသိကြရတာဖြစ်ပါတယ်။သမ္မတထရမ့်ရဲ့အထုပ်ပတ်တိစာအုပ်အသစ်ကိုစက်တင်ဘာလ15ရက်နေ့မှာတရားဝင်တင်ပြန့်ချီမှာဖြစ်ပါရဲ့ရှင်ဥရောပအလဲပိုင်းနဲ့အရှေ့ပိုင်းကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားကြီးဝန်ကြီး Mike Pompeo ဟာဒီကနေ့ကြာသပတေးနေ့မှာဆလိုဗေးနီးယားနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပြီး 5G နည်းပညာဆိုင်ရာနှစ်နိုင်ငံပူးတွဲညှိနှိုင်းချက်ကိုထုတ်ပြန်မှာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တွေတဲ့အမေရိကန်ပြည်ထောင်စုနဲ့ပိုလန်၊အက်စတိုးနီးယားနဲ့ချက်သမရနိုင်ငံတို့ကြား 5G ဆိုင်ရာသဘောတူညီချက်တွေလက်မှတ်ရေးထိုးထားပြီးဖြစ်ပါတယ်။အဲ့ဒီသဘောတူချက်တွေမှာနိုင်ငံတွေရဲ့လုပ်ငန်းဆောင်ရွက်နေတဲ့ 5G နည်းပညာနဲ့အစိတ်အပိုင်းတွေကိုထောက်ပံ့တဲ့ကုမ္ပဏီတွေဟာအစိုးရတရရဲ့ထိန်းချုပ်မှုအောက်မှာရှိမနေရဘူးဆိုတဲ့ကတိပေးချက်လည်းပါဝင်ပါတယ်။ဒါဟာတရုတ်ကုမ္ပဏီတွေကိုအဲ့ဒီနိုင်ငံတွေရဲ့လုပ်ငန်းဆောင်ရွက်ခွင့်ကိုလုံးလုံးလျားလျားတားဆီးပိတ်ပင်လိုက်တဲ့သဘောလေးဖြစ်ပါတယ်။ပေါ်ပီယိုရဲ့ခရီးစဉ်ဟာ2011ခုနှစ်နောက်ပိုင်းအမေရိကန်နိုင်ငံသားကြီးဝန်ကြီးတူရဲ့ဆလိုဗေးနီးယားကိုတွားရောက်တဲ့ပထမဆုံးခရီးစဉ်လည်းဖြစ်ပါတယ်။ကြာသပတေးနေ့မှာဝန်ကြီးပေါ်ပီယိုကဆလိုဗေးနီးယားဝန်ကြီးချုပ်ယန်နက်စ်ယန်ဇာနိုင်ငံသားကြီးဝန်ကြီးအန်ရှေလူကာနဲ့သမရဘိုရစ်ပါဝါရိုကိုတွေ့ဆုံမှာဖြစ်ပါတယ်။တွေ့ဆုံဆွေးနွေးပွဲမှာနျူကလ িয়ার စွမ်းအင်ကိစ္စအနောက်ဘောလ်ကန်နိုင်ငံတွေတစ်စီးတစ်လုံးနဲ့ပေါင်းစည်းရေးကိစ္စနဲ့စွမ်းအင်ဆိုင်ရာကိစ္စတွေကိုအဓိကဆွေးနွေးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။ဗုဒ္ဓဟူးနေ့ကချက်သမ္မတနိုင်ငံမှာရောက်နေတော့ဝန်ကြီးပေါ်ပီယိုကတရုတ်နိုင်ငံရဲ့စီးပွားရေးအင်အားဟာစီအေးတိုက်ပွဲကာလတုန်းကဆိုဗီယက်ပြည်ထောင်စုထက်ကမ္ဘာကြီးကိုပိုပြီးတော့အနေပြုချင်းချောင်နေတယ်လို့ပြောပါတယ်ရှင်။လူမျိုးရေးဆန္ဒပြပွဲတွေဇက်တိုက်ဖြစ်ပွားနေခဲ့တဲ့ American ပြည်ထောင်စု Oregon ပြည်နယ် Portland မြို့မှာဗုဒ္ဓဟူးနေ့ညကရဲစခန်းအပိုင်နဲ့အချုပ်ထောင်ရှိတဲ့အဆောက်အုံရှိဆန္ဒပြသူတွေကိုရဲတွေကမျက်ရည်ပုံတုံးပြီးတော့လူစုခွဲခဲ့ပါတယ်။အခုနောက်ပိုင်း Portland မြို့တွင်မှာညစဉ်ဇက်တိုက်ဖြစ်ပွားနေတဲ့ဆန္ဒပြပွဲတွေအတွင်းတချို့ဆန္ဒပြသူတွေကပြည်နယ်အစိုးရတရားရုံးရှိမှမီးရှို့တာမီးရှို့မိပန်းဖောက်တာစတဲ့လုပ်ရက်တွေကိုလှုပ်ဆောင်ခဲ့ကြပြီးအာဏာပိုင်တွေကတော့အတိအကျုံစုဘူးလှုပ်ရှားမှုအဖြစ်ရည်ညွှန်းပြောဆိုနေကြပါတယ်။ပြီးခဲ့တဲ့မေလကမင်နီဆိုတာပြည်နယ်မှာလူမဲမျိုးသား George Floyd ကိုရဲကဖမ်းဆီးတဲ့အချိန်မှာတည်ဆုံးခဲ့တဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီး Portland မြို့အပါအဝင် American နိုင်ငံတော်ဝန်လူမျိုးရေးဆန္ဒပြပွဲတွေစပြီးတော့ပေါ်ပေါက်နေကြတာဖြစ်ပါတယ်။ဆန္ဒပြသူတွေကလူမျိုးရေးခွဲခြားဆက်ဆံမှုတွေအဆုံးသတ်ဖို့နဲ့ရဲတပ်ဖွဲ့ပြည်ပြင်ပြောင်းလဲရေးအတွက်တောင်းဆိုခဲ့ကြတာပါ။ဆန္ဒပြပွဲတွေစတိုက်ဖြစ်ပွားနေခဲ့တဲ့ Portland မြို့ကိုဇူလိုင်လတုန်းကအစိုးရလုံခြုံရေးတပ်တွေစီလွတ်ခဲ့ပါတယ်။ဒီအပေါ်မှာပြည်နယ်တော်ဝန်ရှိသူတွေကကန့်ကွက်ခဲ့တဲ့အတွက်နောက်ပိုင်းမှာလုံခြုံရေးတပ်တွေကိုပြန်ပြီးတော့ရုပ်သိမ်းခဲ့ပါတယ်ရှင်။ အမေရိကန်နဲ့အီရန်နှစ်နိုင်ငံကြားဆက်ဆံရေးတင်းမာမှုတွေမြင့်တက်နေချိန်မှာပဲဟော်မူးရှေ့လက်ကြားမှာလိုက်ဘီးရီးယားအလန်တင်ရေနံတင်တင်မောတစင်းကိုအီရန်ရေတပ်ကစီးနင်းပြီးခေတ္တဖမ်းဆီးထိန်းသိမ်းထားခဲ့တယ်လို့အမေရိကန်စစ်တပ်တာဝန်ရှိသူတွေကအင်္ဂါနေ့ကပြောပါတယ်။အမေရိကန်ဗဟိုကူကယ်ရေးစစ်ဌာနချုပ်ကထုတ်ပြန်တဲ့အဖြူအမဲမှတ်တမ်းဗီဒီယိုမှာအီရန်အထူးတပ်ဖွဲ့ဝင်တွေလို့ယူဆရသူတွေရဟတ်ရင်တစင်ကနေပြီးတော့ MT ဝီလာရေနံတင်တင်မောဘို့ကိုကျူးတွေနဲ့ဆင်းလာတာကိုတွေ့ကြရတာပါတင်မောနောက်ဆုံးရောက်ရှိနေတဲ့ RS ဆော်ဘွားများနိုင်ငံ UAE အရှိဘက်ကန်ယူတန်ခူဖာကန်မြို့အနီးမှာအခုလိုဖမ်းဆီးထိန်းသိမ်းခံရတာလည်းဖြစ်ပါတယ်တင်မောကိုအီရန်ရေတပ်က9နာရီလောက်ကြာအောင်ထိန်းသိမ်းထားခဲ့ပြီးဗုဒ္ဓဟူးနေ့မှာပြန်လွှတ်ပေးခဲ့တယ်လို့ American စစ်တပ်အရာရှိတူက AP သတင်းကိုပြောပါတယ်ဒီလိုဖန်စီထိမ့်သိမ်းခံရတဲ့အချိန်နဲ့ပြန်ပြီးတော့လွတ်မြောက်လာတဲ့အချိန်ထိဝေလာတင်မောဘော်ကတစုံတရာအကူအညီတောင်းခံတာမရှိခဲ့ဘူးလို့လည်းသူကပြောပါတယ်။ကဘာတဝမ်းကရေနံတင်တင်မောတွေအလုံးရဲ့20ရာခိုင်နှုန်းလောက်ဖြတ်တန်းသွားလာနေတဲ့ဟော်မူးရှေ့လက်ကြားအရှိဘဲအိုမန်ပင်လယ်ကွေ့မှာအီရန်ရေတပ်ကထိန်းချုပ်လှုပ်ရှားနေတာပါ။အခု MT ဝေလာရေနံတင်တင်မောကိုဖန်စီထိမ့်သိမ်းတာမှာနောက်ထပ်အီရန်ရေတပ်တင်မောနှစင်းလဲပါဝင်တယ်လို့ American စစ်တပ်ကပြောဆိုထားပါတယ်ရှင်။တော်ရရှင်များရှင်ကြာတာရင်းညပိုင်းတွင်နောက်ဆုံးရသတင်းတွေကိုနားဆင်လို့ပြီးမှတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။အရသာရွေးကောက်ပွဲစောင့်ကြည့်လေးလာရေးဖွဲ့တစ်ခုဖြစ်တဲ့ Peace ကိုရွေးကောက်ပွဲကော်မရှင်ကစောင့်ကြည့်လေးလာခွင့်ပေးလိုက်တဲ့အတွက်ရွေးကောက်ပွဲပွင့်လင်းမြင်သာမှုအပေါ်မှာအရပတ်အဖွဲ့တွေကကန့်ကွက်နေကြတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့အစောထပ်ပါ။ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ Peace ဟာအသင်းအဖွဲ့မှတ်ပုံတင်ထားခြင်းမရှိဘူးဆိုတဲ့အကြောင်းပြချက်နဲ့2020နိုဝင်ဘာ8ရက်မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲကိုစောင့်ကြည့်လေးလာခွင့်ပေးဖို့ရွေးကောက်ပွဲကော်မရှင်ကညင်းဆိုလိုက်တာပါ။ဒါဟာရပ်ပတ်အဖွဲ့စည်းတစ်ခုကိုရွေးကောက်ပွဲစောင့်ကြည့်လေးလာခွင့်ပေးတာဟာပထမဆုံးအကြိမ်ဖြစ်ပြီးရွေးကောက်ပွဲပွင့်လင်းမြင်သာမှုအတွက်စိုးရိမ်စရာဖြစ်ကြောင်း Peace အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာစိုင်းရဲကျော်စွာမြင့်ကဒီကနေ့ဩဂုတ်လ13ရက်သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်။ရပ်ပတ်အ
ဖွဲ့စည်းရဲ့ရွေးကောက်ပွဲစောင့်ကြည့်လေးလာခွင့်ကိုကန့်သတ်လိုက်တာဟာယူကော့ဘွေရဲ့ပွင့်လင်းမြင်သာမှုနောက်ကယူကော့ဘွေဖြစ်စဉ်ရဲ့တည်ငြိမ်မှုပူဆိုးတာကတော့ယူကော့ဘွေအလွန်ကာလမှာရှိတဲ့အငြင်းပွားမှုနဲ့တည်ငြိမ်မှုတွေကိုတော့ကျွန်တော်တို့ဟိုအင်မတန်စိုးရိမ်နေ။ဒါကြောင့်မလို့ကျွန်တော်တို့ဟိုအနေနဲ့ပြည်တော်စုကော့ဘွေကော်မရှင်ကိုဒီညရက်ထပ်ပြီးတော့တိုက်တွန်းလာတာဒီဆုံးဖြတ်ချက်ကိုပြန်ပြီးတော့ဆင်းလာပါ။အဆင်းလာပြီးတော့ကျွန်တော်မြစ်တိုင်ကနေကျွန်တော်တို့အနေနဲ့ဒီ COVID-19 ကာလဖြစ်တဲ့ကြောင့်ဒီကာလမှာယူကော့ဘွေအောင်မြင်ဖို့ဆိုလို့ရှိရင်ပြည်တော်စုယူကော့ဘွေကော်မရှင်နိုင်ငံရေးပါတီရက်ဖက်အဖွဲ့အစည်းနဲ့သတင်းမီဒီယာရဲ့ပူးပေါင်းဆောင်ရွက်မှုပါပဲနဲ့ဒီယူကော့ဘွေဟာကျွန်တော်တို့ယူယုံကြည်ကြည်နဲ့အောင်မြင်ဖို့ဆိုရင်မှတ်ခဲရင်ပ
ါရွေးကောက်ဘွေစောင့်ကြည့်အကဲခတ်ခွင့်ငင်းပယ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ပြည်အောင်စုရွေးကောက်ဘွေကော်မရှင်တောင်းရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့တုံ့ပြန်ဖြေကြားသူတော့မရှိခဲ့ပါဘူး Peace အဖွဲ့ကတော့ကာယောဂါကာလမှုနိုင်ငံတကာစောင့်ကြည့်လေးလာသူတွေနေပါနိုင်တဲ့အခြေအနေမျိုးမှာပြည်တွင်းရပ်ပတ်အဖွဲ့တွေရဲ့အခမ်းကဏ္ဍပိုရေးကြီးနိုင်တယ်လို့ပြောပါတယ်တခြားစောင့်ကြည့်လေးလာရဲ့ဖွဲ့တွေကလည်းကန့်ကွက်ခံရမလားဆိုတာစိုးရိမ်တာလည်းရှိပါတယ်။ဖန်တီးရင်ဖွဲ့ကလည်းရွေးကောက်ပွဲစောင့်ကြည့်လေးလာခွင့်ကိုမနှက်ဖန်လျှောက်ထားဖို့ရှိရလို့ဒါရိုက်တာဒေါခင်လေးငယ်က VOA ကိုပြောပါတယ်။
အမီးစနစ်တကျလုံးတဲ့အဖွဲ့အစည်းတကူကအသေးခွင့်မပုံတင်ပေါ့။ဒါမလုံးတာလေးတစ်ချက်ကိုပဲအကြောင်းကြပြီးတော့ဥစားစောင့်ကြည့်လေးလာခွင့်ပေါ့မပေးဘူးဆိုတာတော့ကျွန်တော်တို့အနေနဲ့ဝမ်းနည်းပါတယ်ရှင်။လေးလာရဲ့အရက်ဖက်အဖွဲ့လေးရဲ့အချင်းခံစားရေးထွက်လာမှသာဒီကဘာကားတော့ပဲမြန်မာနိုင်ငံရဲ့ရွေးကောက်ပွဲမှာကအဲတရားမျှတမှုလွတ်လပ်မှုပွင့်လင်းမှုဒါအထောက်အပံ့ဖြစ်စေတဲ့ဆောင်မျိုးတွေလည်းအခုခုပေါ့နော်တရားမှုတော့ရှိလာလိမ့်မယ်လို့ထင်နေရှင်
။နယူးမြန်မာဖောင်ဒေးရှင်းရဲ့ရွေးကောက်ပွဲဆိုင်ရာအကြံပေးမမ်းမြနန္ဒာတင်ကတော့စောင့်ရှိအကဲခတ်ခွင့်မပြုတဲ့ကိစ္စနဲ့ပတ်သက်လို့ကော်မရှင်နဲ့သက်ဆိုင်ရာအဖွဲ့တွေပြန်ဆွေးနွေးစီခြင်းတဲ့အကြောင်းပြောပါတယ်။အဲ
ကျွန်တော်ကဒီတရားတော့ဒီသင်္ဖွဲ့ဒီဟိုဥပဒေနဲ့ပတ်သက်လို့ပါလေ။သာဥပဒေရဒီမပုံတင်ဆိုလေရတယ်မပုံတင်တဲ့နဲ့လည်းနေနိုင်တယ်ဆိုတော့ဒီအနေထားတစ်ခုပေါ့လေအဲ့လိုမျိုးတို့ဟာလေးရှိရတဲ့ခါကျတော့ကျွန်တော်ထင်တယ်မပုံတင်ခြင်းမတင်ရတော့ဒီအနောက်ဘက်တစ်ခုနေတော့ဒီရှိနေတယ်ပေါ့နော်ကျွန်တော်လည်းအဲ့လိုတင်ပါ
2015ထွေထွေရေကောက်ပွဲမှာ Peace အဖွဲ့အပါဝင်ရပ်ပတ်အဖွဲ့စီ50ကျော်ကစေတနာဝန်ထမ်း11300ကျော်ဟာမဲဆန္ဒရှင်စင်းကြီးညာပြတာရဲ့လုပ်ငန်းမဲရှားလက်တွေစုစည်းရဲ့လုပ်ငန်းနဲ့ရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးစောင့်ကြည့်ရဲ့လုပ်ငန်းတွေမှာပါဝင်ဆောင်ရွက်ခဲ့ရလဲဖြစ်ပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပါ
မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့နီလာတာနဲ့အမျှနိုင်ငံရေးစည်းရုံးလှုပ်ရှားမှုတွေတိုးလာနေချိန်မှာကိုယ်စားလှယ်လောင်းလျှောက်ထားသူတွေနဲ့ထောက်ခံသူတွေသတိထားတင်တာတွေရှိနေတယ်လို့ရွေးကောက်ပွဲစောင့်ကြည့်လှုပ်ရှားသူတွေသတိပေးနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါ ဖြေကွယ်ကျင်းပါဘူးအချိန်2လကျော်သာလိုတော့ပေမဲ့အခုကာလဟာဝင်ရောက်ရှင်မြိုင်မဲ့ကိုယ်စားလှယ်လောင်းတွေကိုစစ်စစ်နေစေကာလဖြစ်လို့ဥပဒေအရဆိုဒီလိုအချိန်မှာကိုယ်စားလှယ်လောင်းတွေအနေနဲ့မဲဆွယ်စည်းရုံးဝင်မရှိသေးပါဘူး။ဒါပေမဲ့လည်းတချို့နေရာတွေမှာပါတီကိုစားပြုအလံလိုက်လံဝင်နေတာမျိုးတွေရှိပါတယ်။မဲဆွယ်စည်းရုံးရေးကာလမရောက်ခင်မှာအခုလိုလှုပ်ဆောင်တာတွေကိုသတိပြုသင့်တယ်လို့ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ဖန်တီအင်ရဲ့ဒါရိုက်တာဒေါခင်လေးငယ်ကပြောပါတယ်။
ကျမတို့လည်းတောင်းလိုင်းတချို့နေရာမှာဆိုပါတီကိုကိုစားပြုတဲ့အလံတွေကိုလွှင့်ပြီးတော့ဟိုစိုက်ကားတွေမော်တော်ကားတွေစသဖြင့်ပေါ့အဲ့ဒါတွေလွှင့်ပြီးတောင်းနေရတယ်။တကယ်တော့အဲ့ဒါအဲကိုထောက်ခံတဲ့ပါတီအတွက်လည်းအယံအန်နေရများပါတယ်။အဲ့ဒါကြောင့်အဲ့ဒီလိုလူတွေကဘလို့လမ်းညွန်ချက်တွေနဲ့လုံနေတယ်လဲပေါ့နော်။ကိုကကိုပဲကိုပတ်စံနဲ့ကိုလုံနေဆိုရင်လည်းအဲ့ဒါကအဲအဲ့ဒီပါတီအတွက်ကအယံအန်နေများတဲ့အတွက်အဲ့ဒီပါတီရဲ့တာဝန်ရှိသူတွေအနေနဲ့လည်းအခုကမ်ပိန်းကာလမတိုင်ခင်မှာဒါမျိုးလှုပ်ထားတယ်မလှုပ်သင့်ဘူးဆိုတာမျိုးတွေကိုဟုတ်ပါ3ပေးထုတ်ပြန်တာမျိုးရောလုတ်ပေးတင်တယ်လို့ကျွန်မထင်ပါတယ်ရှင်ဟုတ်ကဲ့
ပြည်သူတွေအနေနဲ့မဲပေးခွင့်ရှိသူစီရင်နေမှာကိုယ့်ရဲ့အမည်စီရင်ပါမပါစစ်ဆေးနိုင်မှုတရက်တာကြံတော့ပြီးအမည်စီရင်တင်သွင်းထားတဲ့ကိုယ်စားလှယ်လောင်းတွေကိုကော်မရှင်အနေနဲ့စတင်စစ်ဆေးနေတဲ့အချိန်ကာလဖြစ်လို့မဲဆွယ်စည်းရုံးမှုကိုတရားဝင်ခွင့်ပြုမထားကြောင်းရန်ကုန်တိုင်းမြန်ကုန်မြို့နယ်ရွှေကောက်ပွဲကော်မရှင်အဖွဲ့ကွဲဥက္ကဋ္ဌဦးချွတ်ကျော်ဝင်းကပြောပါတယ
်ကျွန်တော်တို့ကတော့တရားဝင်ခွင့်ပြုတာမရှိပါဘူးခင်ဗျာတစ်ခါညွှန်ကြားရင်တော့ညွှန်ကြားတဲ့အတိုင်းကျွန်တော်တို့ကဟောပါလေตามเนี่ยมาปะเนาะโอ้ผู้เชี่ยวတော့ဘာမှညံကြက်တွေဘာမှမပြောသေးတော့ကျွန်တော်လည်းရုပ်စားတွေတော့ငကိုလေးကလည်းသူတို့အဲဆိုင်ကားတွေမှာတုံးနေရတယ်ရှိတယ်လေဇီယိုအင်းကလာတော့လိုပါသေးတယ
်ရွေးကောက်ပွဲဝင်မဲ့ပြည်တော်စုအဆင့်ပုဂ္ဂိုလ်တွေဟာရွေးကောက်ပွဲကျင်းပမှုညညာတွေနေကစပြီးပါတီစည်းရုံးရေးနဲ့နေမည်စည်းရုံးရေးလုပ်ငန်းတွေကိုပြည်တော်စုအစိုးရအဖွဲ့ဥပဒေအရလုပ်ပိုင်ခွင့်ရထားတာပါအခုလိုအလံနဲ့ပါတီဆိုင်မှုထောင်တဲ့ကိစ္စမျိုးတွေမှာဒီဥပဒေနဲ့သက်ဆိုင်မိမဲ့လို့အဲ့ဒီနေမြေမှာဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စလဲလောင်းမှာပါလာမယ်ဆိုရင်မဲဆွေစီယုံကြီးဖြစ်သွားနိုင်တယ်လို့ရွေးကောက်ပွဲပညာပေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ပြင်စမမန်နိုင်ရဲ့ဒါရိုက်တာဦးနေဝင်းနိုင်ကပြောပါတယ
်ကျွန်တော်နိုင်ငံလည်းဥပဒေကတိတ်ကိုအများပြားပြီးတော့မှရှုပ်ထွေးတာပေါ့လေအဲ့ဒါကြောင့်မို့ကျွန်တော်တို့လှုပ်လို့ရတယ်ဆိုတိုင်းဆိုမလှုပ်တာတော့ပုံကောင်းပါလေပေါ့လေနော်ဒါကြောင့်လည်းလို့ပြောတဲ့အခါမှာကျွန်တော်နိုင်ငံတော်ကဒီရွေးကောက်ပွဲကငါးနှစ်မှတခြင်းရှိပြီမဲ့လို့ဒီနိုင်ငံတော်မှာရှိနေတဲ့ပြည်သူလူထုတွေတိုင်းနာပြည်သူလူထုတွေအားလုံးကကျွန်တော်တို့ကဒီနိုင်ငံတော်မှာပဲတူတူနေကြမှာဖြစ်တဲ့အတွက်ကြောင့်မလို့ဒီရွေးကောက်ပွဲမှာမူတည်ပြီးတော့မှကျွန်တော်တို့တရားနဲ့တရားစိတ်ဝင်ကြွေးတဲ့ဟာမျိုးတွေအဲတရားနဲ့တရားကျွန်တော်တို့ကဟိုပို့ပြီးတော့မှအာဃာတတွေကြီးသွားမဲ့ဟာမျိုးတွေဖြစ်နိုင်တယ်ဆိုလို့ရှိရင်တော့ဥပဒေကလှုပ်ပါလို့ပြောထားပြီမဲ့လို့လည်းမလှုပ်ဘဲနဲ့ကျွန်တော်ဆင်ရှင်တာတော့အကောင်းဆုံးဖြစ်မယ်လို့ပဲကျွန်တော်ကြည့်ချင်ပါတယ်ဟုတ်ကဲ့
ဖြေကောက်ပွဲကျင်းပမယ့်ရက်မတိုင်ခင်တရက်အလိုအထိရပောင်း60အတွင်းမဲဆွယ်စည်းရုံးဝင်ရှိတယ်လို့ပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲတုန်းကသတ်မှတ်ခဲ့မှုပါတယ်။ဒါပေမဲ့လည်းကိုဗစ်ကပ်ရောဂါနဲ့ကြုံနေရချိန်မှာကျင်းပမယ့်ဒီချိန်ရွေးကောက်ပွဲအတွက်ကိုတော့ကော်မရှင်ကတိတိကျကျထုတ်ပြန်မထားသေးပါဘူး။ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူနိုင်ငံသားတိုင်းအခွင့်အရေးမဆုံးရှုံးမှုနဲ့ပါတီဝင်ကိုယ်စားလှယ်လောင်းတွေတန်းတူညီမျှတဲ့အခွင့်အရေးရဖို့ကိုလိလာဆောင်ကြည့်သူတွေကလိုလားနေကြပါလိမ့်ရှင်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ကရင်အမျိုးသားအစိုးရခင်အမျိုးအပါဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ထိုင်းချုံရန်နေမြေအချို့မှာနိုဝင်ဘာရွေးကောက်ပွဲကြရင်ပထမဆုံးအကြိမ်မဲပေးခွင့်ရတော့မယ်အကြောင်းပြောပြပါမယ်ကျွန်မကအကနွန်ပါကရင်ပြည်နယ်ကြိုင်ရင်စိတ်ကြီးမြို့နယ်မှာခင်အမျိုးထိုင်းချုံနေမြေမှာလာမယ့်ရွေးကောက်ပွဲကြရင်ပထမဆုံးအကြိမ်အဖြစ်မဲပေးခွင့်ရကြတော့မှာဖြစ်ပါတယ်အစိုးရထိုင်းချုံမှုမရှိပေမဲ့လည်းမဲပေးနိုင်အောင်စီစဉ်ထားတဲ့အကြောင်းကရင်ပြည်နယ်ရွေးကောက်ပွဲကော်မရှင်အသွင်ရေးမှူးဦးမောင်မောင်နိုင်ကပြောပါတယ်
ဒီကတော့ကျွန်တော်ကပေါ့နော်ဒူတိုင်းဒူတိုင်းပါတို့တာပေါ့ကဲဒူအေရီယာပါလဲတိုးတယ်ဒီဘက်ကကျွန်တော်ကဒီဒူရေဒီကမြို့တွေကလဲဆိုတော့ဒူရေတွေကများတာလဲကောင်းလို့ကျွန်တော်တိုးတာလဲရှိတာပေါ့ဘယ်ဘက်ပါဆိုတော့ဟိုတိုးကြတာတော့ကျွန်တော်တိုင်းတက်ကြည့်ပြပါဆိုတော့ဒီကဲဒူပြည်ထုတ်နေပြည်တွေပါဆိုတော့ကျွန်တော်ဒီပေါ့ဟိုအုပ်စုရေးမှုပါလားမရှိတော့လားလဲကျွန်တော်ကဒီကလူရေသေးတွေငဲသေးတွေကျွန်တော်ကဟိုပြည်တိုင်းပြီးတော့မှပေါ့နော်ကောက်ကြည့်ပြီးတော့ပါသူတို့ငဲသေးလို့ရအောင်တော့ကျွန်တော်ကမဲရုံတွေကျွန်တော်ကဆက်တော့တိုးကြည့်ပေးထားတာရှိတယ်အဲ့တည်းပါဆိုတော့တိုင်းတက်ကြည့်ပြပါဆိုတော့မဲရုံပေါ့ဒါကိုသူအထူးအတွက်ကျွန်တော်ကလုပ်ပေးတာဆိုတော့စက်မြုံပေါ့။အခြားနေရာတွေကပါဒီမှာလည်းဒီတိုင်းပဲသူရွာတွေမှာတိုးတဲ့ဟာတွေလည်းရှိပါတယ်ခင်ဗျာ။
ခမ်းမန်းချိန်မဲ့ပေးခွေရှိသူ2000ကျော်ရှိတဲ့ကျန်းရင်စိတ်ကြီးမြို့နယ်ကမြန်မာအစိုးရနဲ့အပြက်ခတ်ရက်ဆက်ထားတဲ့ KMU ထိုင်းချုပ်ရာနေမြေမှာရွေးကောက်ပွဲလုပ်ငန်းတွေကိုလွတ်လွတ်လပ်လပ်ခွင့်ပြုထားတယ်လို့လည်းပြောပါတယ်
ဒီမှာတော့ဒီရက်ခွေရဲ့ကျင်းကြီးတွေတော့လာပြုံပြီးပြောတယ်အနောက်တစ်ခုကတော့တချို့နိုင်ငံရေးပါတီတွေလာပြီးချင်းကတ်တာတွေရှိတယ်အဲ့ဒါပါပဲလာပြီးတော့စီးလာပြောတဲ့ဟာကလည်းပဲဟိုမဲပြီးပိုင်ခွင့်ရှိတော့သူများရဲ့စီးရင်းများလာပြီးတော့ကတ်ပြီးချင်းလို့ပါတဲ့ကတ်ပြီးပိုင်ခွင့်ရှိပါလားလာညှိနှိုင်းတော့ကုပ္ပိပြက်ပေးလိုက်ပါတယ်လို့
မြန်မာအစိုးရနဲ့အပြည့်ခတ်စဲမထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့မြောက်ပိုင်းရှမ်းတက်မတော် SSBB SSA ထိုင်းချုပ်နယ်မြန်မာလဲရွေးကောက်ပွဲလုပ်ငန်းတွေလုပ်ခွင့်ရနေတယ်လို့နိုင်ငံရေးလေလာတုံတက်သူစိုင်းထွန်းအောင်လွင်ကပြောပါတယ်
ဟိုင်းပါတယ်မယ်သူတို့ပြောတဲ့ပြည်နယ်ရာဒီ SSBB ကထုတ်တဲ့အမြောက်ပိုင်းရှမ်းတက်မတော်
အဲသူဥမာဒါတော့အခုထိချုံမြေကျောလာပါတော့လှုပ်ရှားမြေကြီးကျောလာပါတော့ဟိုတန့်ရန်တို့မိုင်းရေတို့လာရှူတို့ဘက်ကတီဘောတို့အဲ့လိုခတ်တွေကပါတော့ပြည့်ခဲ့တဲ့2005ခုနှစ်ရွေးကောက်ပွဲမှာတော့ကဝမ်ဟိုင်းမှာရွေးကောက်ပွဲကျင်းပခဲ့ရတယ်လို့မိုင်းရှူကျေးတီမြို့နယ်တွင်မှာ2009ခုနှစ်တုန်းကကြားဖြတ်ရွေးကောက်ပွဲကျင်းပခွင့်ရခဲ့ပေမဲ့2009ခုနှစ်ရွေးကောက်ပွဲမှာတော့တိုက်ပွဲတွေကြောင့်ရ
UN မှာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ရှစ်သတင်းပတ်မှာကျင်းပမဲ့21ရာစုပင်လုံညီလာခံမှာလက်မှတ်ရေးထိုးဖို့ညီမှန်းထားတဲ့ပြည်တော်စုသဘောတူညီချက်မှာတူးတက်မှုတွေရအောင်ကြိုးပမ်းခဲ့တဲ့အပေါ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကကြိုဆိုလိုက်တယ်လို့ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ကတော့ကြမ်းကြမ်းမှုတွေမရှိအောင်လုပ်ဖို့တိုက်တွန်းတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစောပါအစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းကိုစလဲတွေညှိနှိုင်းသဘောတူထားတဲ့ပြည်ထောင်စုသဘောတူစာချုပ်အပိုင်း၃မှာထည့်သွင်းမဲ့အချက်တွေကို JICM ကို NCA အပြည့်အစုံစာချုပ်အကောင့်ထဲပုံမှုဆိုင်ရာညှိနှိုင်းအစည်းအဝေးမှာပြန်လည်သုံးသပ်ပြီးအတည်ပြုမှာဖြစ်ပါတယ်ဒီနေ့မနေ့နေပြည်တော်မှာကျင်းပတဲ့ JICM အစည်းအဝေးအဖွဲ့အမှားစကားပြောကြရမှာ2018ခုနှစ်ကကျင်းပခဲ့တဲ့21ရာစုပင်လုံတတိယအစည်းအဝေးပြီးနောက်ငင်းချမ်းရေးလုပ်ငန်းစဉ်ဟာရပ်တန့်ခဲ့ရကြောင်းဒီလုပ်ငန်းစဉ်ကိုပြန်လည်စတင်ဖို့ကြိုးပမ်းခဲ့ပြီးပြည်တော်စုသဘောတူစာချုပ်အပိုင်း၃ကိုရရှိအောင်ဆွေးနွေးခဲ့သူတွေကိုချီးကျူးကြောင်းဒေါက်ဆန်းစုကြည်ကအခုလိုထည့်သွင်းပြောကြားခဲ့ပါတဲ့
ဒီကနေ့အစည်းအဝေးကိုတင်ပြလာတဲ့စာချုပ်ငင်းချမ်းကိုကြည့်လိုက်ခါနဲ့တစ်ဖက်အလို့အဖွဲ့တွေဘယ်လောက်ထိဆွေးနွေးခဲ့ရလဲ၊ညှိနှိုင်းခဲ့ရလဲ၊ရင်းခုန်ခဲ့ရလဲ၊ကြိုးပမ်းအားထုတ်ခဲ့ရလဲဆိုတာကိုကျွန်တော်တို့နားလည်သဘောပေါက်မှန်ပါတယ်။ဒီဟာကိုအချိန်ဟုန်နဲ့ဆွေးနွေးမှုတွေတက်တက်ဆောင်ရွက်နေချိန်မှာကမ္ဘာနဲ့အဝါ COVID-19 ကရောဂါရပ်နှံ့မှုတွေဖြစ်ပေါ်လာခဲ့တာကြောင့်ဒီဆုံဆွေးနွေးမှုတွေဟာအချိန်ဟုန်လျော့ကျသွားခဲ့ရပါတယ်။ဗီဒီယိုကွန်ဖရင့်ရဲ့ဆွေးနွေးမှုတွေရဆိုင်မသွားအောင်ဆောင်ရွက်ခဲ့ရတာဖြစ်ပါတယ်။ဒီလိုသင်ခေါ်မှုအမျိုးမျိုးကြားကနေအဆုံးမနည်းပြောင်းဆောင်ရွက်ပေးခဲ့ကြတဲ့နှစ်ဖက်ကိုယ်စားလှယ်တွေပါဝင်ပါတဲ့သူတွေဝမ်းမပါဖို့ခဲ့သူတွေအားလုံးကိုကျွန်မအနေနဲ့တိုက်လိုက်လဲလဲကျေးဇူးတင်ရှိပါတယ်။အရင်နဲ့ပြောချင်တော့ကြားပါတယ်။
COVID-19 ကာယောဂါကိုမြန်မာပြည်သူတွေစီးစီးလုံးလုံးနဲ့ရင်ဆိုင်ခဲ့တယ်လို့ဆောင်ရွက်ခဲ့တာကြောင့်2018ကငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရပ်တန့်နေရကအခုဆိုရင်ပြန်လည်စတင်နိုင်တဲ့အခြေအနေကိုရောက်ခဲ့ကြောင်းလည်းထည့်သွင်းပြောကြားပါတယ်
။ဒီတိုင်းပါပဲငြိမ်းချမ်းရေးနဲ့ပတ်သက်ပြီးစီးပွေးတွေခေါ်လို့မရ၊ရွေးဆိုဖို့ညီနိုင်လို့မရတဲ့အခြေအနေ NCA လမ်းကြောင်းများဆိုင်းသွားရတဲ့အခြေအနေကနေဒီကနေ့ဆိုရင်21ရာစုပင်လုံညီလာခံကိုပြပနိုင်တဲ့အနေအထားကိုရောက်လာပါပြီ။ဒါလည်းမဲမကပါဘူး။နိုင်ငံရေးသဘောတူချက်တွေရယူနိုင်တဲ့အနေအထားကိုရောက်ရှိလာခဲ့ပါပြီ။ဒါလည်းမကသေးပါဘူး။ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအမျိုးသားပြန်လည်ရည်ရစေရေးနဲ့ညီညာရေးအတွက်ချိန်ဆက်ပြီးသံတမန်တစ်သံအဆင့်ပြီးတစ်ဆင့်ပေါ်ဆောင်နိုင်မဲ့အဆင့်လိုက်အခြေချင်းတစ်ခုကိုရယူနိုင်တဲ့အနေအထားကိုရောက်ရှိခဲ့ပြီဖြစ်ပါတယ
်။ဒီကနေ့အစည်းအဝေးကိုတက်ရောက်တဲ့ဒုတိယကျမ်းတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းကလည်းပြည်ထောင်စုသဘောတူစာချုပ်ရရှိအောင်ဆွေးနွေးခဲ့ရမှာအချိန်ကျန်ကြာမှုမရှိစေဖို့အတွက်လည်းအခုလိုတိုက်တွန်းပြောဆိုပါတယ်
။ဒီခုအစည်းအဝေးကအလို့ဖွဲ့များတူညီညီတိုင်းသဘောတူညီချက်ပေါ်အတည်ပြုကြဖြစ်ပါတယ်။အလို့ဖွဲ့များဒီမှာဆောင်ရုပ်ကို အတိမတ်ဒီပါတော့လေဆွေးနွေးချက်များပေါ့ဖုံးတတ်ရတယ်ဖြစ်တူတင်ကြီးနိုင်တော့ဝင်ချက်များပါတခုတည်းပုံမှန်ပြီးတော့မှဓာတ်ပင်ကြောင့်လည်းတွေ့ရမှာဖြစ်ပါတယ်ဒီခုကိုယ်ချင်းကြောင့်ကျန်စီမစီးမိတဲ့အလုပ်ဖွဲ့များဤနိုင်ဆွေးနွေးဘေးချင်းဆောင်ရရမှာအချို့ချက်များဟာ NC မှာအတိအကျဖော်ပြအားရှိပြီးဖြစ်တော့လေစာသားအတိပဲယူဆအ ਨੇ ကောင်ရွေးချယ်ပွင့်ခြင်းများကြောင့်ဆွေးနွေးရတဲ့အချက်တင်များကိုအဆွေးနွေးနိုင်မယ်ဒီလိုယူဆအချက်တွေဒွဲမှနေတဲ့သက်ဆိုင်ရာ NC ပါချက်များကိုလည်းအမှန်ဆွေးနွေးကြောင့်အချိန်ကျန်ရခြင်း NC ကိုအချိန်ကျန်တဲ့ဤနိုင်ဆွေးနွေးများမှာမူလကတော့ဒီချက်တွေအမှန်တင်ဆက်လို့မှကြောင့်အပြာလာအမှန်ဆွေးနွေးရခြင်းကြောင့်အချိန်ကျန်ရခြင်း NC မှာမပါရှိတဲ့လူမျိုးရင်းအောင်ပတ်သက်တဲ့စာသားများများကိုထပ်ထွေးဆွေးနွေးခြင်းကြောင့်ကျင့်တတ်တာချင်းဒါလေးကြောင့်နောက်ကြောင်းပြန်ရှေ့ကိုရှေ့အောင်နဲ့ဆွေးနွေးရမယ်စာနောက်ကြောင်းပြန်ရှင်းနေချင်းထပ်မှဆွေးနွေးခြင်းများဖြစ်ဘလို့လားတော့ပို့တာချင်းများကုံဆုံးရကြတယ်လို့ဒိုင်းသားဒီလီတရားတို့ရဲ့ပြောလဲဆောင်းလာနေတဲ့ပန်းနိုင်ရောက်ဖို့ပါလေဘလို့လားပဲစတတ်နေတာဖြစ်တဲ့အတွက်ဘလို့ပြများရှေ့ဆက်လက်ပြီးဆွေးနွေးရကြံရှိတဲ့အချက်များကိုအချိန်ကုန်ဖြစ်ဆွေးနွေးကြတာမှာဒီလိုအချက်မျိုးကိုတတိပြုကြဖို့တိုက်တွန်းလိုပါ
NCA လက်မှတ်ရေးထိုးထားတဲ့တိုင်းဟင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စစ်ကတော့နှစ်ဖက်သဘောတူညီချက်ရရှိအောင်ဆောင်ရွက်ခဲ့တဲ့သူတွေကိုဂုဏ်ပြုကြောင်းပြောကြားပါတယ် JICM စီဝေးကရရှိထားတဲ့ပြည်တော်စုသဘောတူညီချက်စာချုပ်အပိုင်း၃ပါအချက်တွေကိုအတည်ပြုခဲ့ပြီးတဲ့နောက်၂၁ရာစုပင်လုံးသုဒ္ဓအစည်းအဝေးစတင်ရေးအတွက် UPDJC ကပြည်တော်စုညီချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအစည်းအဝေးကိုဒီလ14ရက်15ရက်နဲ့18ရက်နေ့တွေမှာကျင်းပမှာဖြစ်ပါပြည်တော်စုငင်းချမ်းရင်ညီလာက21ရာစုပင်လုံးသရုတ်ထအစည်းအဝေးကိုတော့19ရက်ကနေ21ရက်နေ့အထိ3ရက်ကြာကျင်းပမှာဖြစ်ပါတယ် NCA စာချုပ်အရပြည်တော်စုငင်းချမ်းရင်ညီလာကံကိုတနည်းနှစ်ကြိမ်ကျင်းပဖို့သဘောတူထားပေမဲ့2018ခုနှစ်ဇူလိုင်လငင်းချမ်းရင်ညီလာကံပြီးတဲ့နောက်မှာတော့လုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးနဲ့ပြည်တော်စုကခွဲမထွက်ရေးဆိုတဲ့အချက်ပေါ်မှာပြည်လည်မှုမရခဲ့တာကြောင့်ငင်းချမ်းရင်ညီလာကံဟာနှစ်နှစ်ကျော်ရပ်ဆိုင်ခဲ့ရတာဖြစ်ပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်ဗီဒီယိုမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9:00နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ရခိုင်နောက်ပိုင်းကြောက်တော်မျိုးမရေးစခန်းကစခန်းမှုကိုအမြင်မသိလူတစုကတနက်နေ့ပြစ်ခတ်ခဲ့တာကြောင့်သိဆုံးတော့တဲ့အကြောင်းပြောရှင်းပါတယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်ကြောက်တော်မျိုးမရေးစခန်းကစခန်းမှုဒူရီမှုထွန်းနယ်ဦးဟာဩဂုတ်လ7ရက်နေ့မနေ့ကညနေပိုင်းကရေးစခန်းဒီမှာတနက်နေ့ပြစ်ခတ်ခံရပြီးသိဆုံးတော့တာဖြစ်ပါတယ်သိဆုံးတော့တဲ့စခန်းမှုထွန်းနယ်ဦးဟာစခန်းဒီကလက်ဖက်ရည်ဆိုင်ကပြန်မနေ့ကညနေ9နာရီကျော်လောက်မှပြစ်ခတ်ခံရတာဖြစ်တယ်လို့ကြောက်တော်ဒေသခံတဦးကပြောပါတယ်
ဟုတ်ကဲ့ဗျာဒီကျွန်တော်သိတာကတော့ဗျာဒီ2020ဩဂုတ်လ7ရက်နေ့ညနေပိုင်း4နာရီအခဏနာရီနဲ့ဟော48မိနစ်လောက်မှာအဲ့ဒီစခန်းဖားကတနေ့တည်းတိုင်းကြားတယ်ဗျာအဲ့ဒီကြားတယ်နဲ့တနေ့တည်းဖြေတော့အဲ့ဒီတက်ပြီးသားစုရေစခန်းမိသားစုဖုန်းနဲ့ဆက်လိုက်တော့အဲ့ဒါစခန်းမှုကြည့်ကြည့်တယ်နဲ့တည်ဆုံနေတယ်ဆိုပြီးတော့သိရှိရတယ်ဗျာကျွန်တော်ကတော့အဲ့ဒီတော့ပြည်သိတယ်ဗျာ
သိဆုံးသူရဲ့အလောင်းကိုကြောက်တော်ပြည်သူစေရုံကိုပို့ဆောင်ထားတယ်လို့လည်းနီးစပ်အခြေသခံတွေကပြောဆိုကြပါတယ်။စခန်းမှုဒူရီမှုထွန်းနယ်ဦးတာခန့်ရတာနဲ့ပတ်သက်ပြီးမင်းမြန်ကိုကြောက်တော်မျိုးနဲ့အုပ်ချုပ်ရုံမှုနဲ့ရခိုင်ပြည်နယ်ရေးတပ်ဖွဲ့ပြောခွင့်ရသူတွေကိုဘူရော်ရီကဆက်တွေ့ခဲ့ပေမဲ့လည်းမရရှိခဲ့ပါဘူး။ရခိုင်နောက်ပိုင်းတိုက်ပွဲတွေအတွင်းမှာအရသားတွေတာမကရေးတပ်ဖွဲ့ဝင်တွေပါလက်နက်ကင်တွေရဲ့တပ်ဖြတ်တာတွေကိုခံနေရတာကြောင့်ပြည်သူတွေရဲ့လုံခြုံရေးဟာအရင်ကထက်ပိုပြီးစိုးရိမ်စရာဖြစ်လာတယ်လို့လည်းမြို့သားလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေကပြောပါတယ်။
ကျွန်တော်တို့ရခိုင်ပြည်နယ်ကဒီချိန်ခါမှာဒီကျွန်တော်တို့တာမန်ပြည်သူတွေအတွက်အဲကျမတို့စိုးရင်မကင်ဖြစ်မိတယ်လုံခြုံရေးအရာရောဘဝလုံခြုံရေးဒီစိတ်သက်ပိုင်းဆိုင်ရာလုံခြုံရေးအရာရော เอาจังหวะเราขันดีเนี่ยอิมันนั้นมาซึ่งเราโหเต้นเลยเด็กดีเนี่ยจะพูดเช่นนี้แบบนี้ทุกที่เนี่ยยิ่งยังยิ่งเช่นมาบ้าวเองลาจีนอะไรแบบนี้ที่เราไม่ดูเรื่องมันลงจมูกเช่นนี้ก็ขันดีตลอดเช่นนี้แบบนี้เด็กจะมุ่งดีเช่นนี้ฮะจังหวะเราอะเราสู้อย่างเนี่ยโอ้ตามมันสู้อย่างเนี่ยเช่นนี้มันเข้าบ้าวมีดูดูที่อะไรก็ไม่สู้ในวิโรดีแต่เดี๋ยวที่เขาสังเกตอะไรเพราะว่าเรื่องที่เขาสังเกตอะไรก็จะ
เจ้าตัวมิวมังปีกเรื่องล่าสัตว์ตัวใหญ่นี่กันเลยเจ้าตัวมิวตีอยากกวนมาสังเกตตัวเรื่อยๆชีวิตอุโกอันนี้ไม่ได้สังเกตมาเนี่ยว่าด้านในทุกตาเขตเราจะเป็นส่งตัวเข้าไปเลยปีกเรื่องนัทท้องสกุลคนนี้ออกกำลังสกุลยังนี่กันเลยเจ้าตัวมิวมายิสแคมูเชมูสัตว์ตัวหนึ่งฮะถ้าทุกใครอยากไปเตะส่งตัวเดียวนัทท้องสกุลเสด็จมาแล้วนั่นเสียนี่ยังนี่มาเลยเจ้าตัวยิสแคมูยี่ตาจะดูด้าทุกใครอยากไปเตะส่งตัวเข้าไปเลย ดาบินสิ่งที่มีมาเลยปีกเรื่องล่าสุดกูยังเนี่ยในบ้านก็สิ่งที่มีอ่ะมาที่ยิสแข่งกับยี่ตาจะยี่ตัวกูตัวยังเนี่ยอันนี้มาอันนี้ไม่ได้ลงนู่นกับด้านในทุกตาเขี้ยบาร์เลยรักให้น้องไปใจบุรีด้วยมาเช็คกินสแกนด้วยเลยมันจะขนาดแต่แค่แข่งอะไรด้วยสิ่งเดียวชิดาพูดวันด้วยท่านนั้นเสียงวันแทนด้วยเลยมันจะขนาดสุดๆเลยนักแข่งจะพูดได้เป็นสี่มือเลยก็แข่งได้ยาบาร์เลยจนเอาตั้งไหนรักให้ดีเนี่ยในแต่ยังไปปูท่าบาร์เลยกันเนี่ย
ผิวอเมริกันแต่ยังรีดูในยุคนี้แต่จะอาศัยสิ่งนี้กูอเมริกันพิจารณาว่าชนะมิโรกันในปีทั้งเรื่องเป็นยังไงอเมริกันพิจารณาว่าโควิด-19ยังกูเสียเปลี่ยนความมุ่งยี่ห้อชนิดจังผิวอีรีดูในยุคแต่อาศัยสิ่งนี้กูอยากยิ่งป้องกันเปลี่ยนทั้งเรื่องเป็นยังไงวะรีดูอาศัยสิ่งนี้กูไม่ได้ช่องไหนกันในคนไหนที่เนี่ยยังโกนไหนกันในเซนไหนที่เช่นนี้มาเว่ทั้งเรื่องเป็นยังไง
ยังมีแต่จะอาศัยสิ่งนี้ก็รอในสัญญาคนนั้นยังในคนนั้นก็ที่ผมไม่เสพยาทั้งเรื่องเป็นยังไงผิวเย่ทั้งเรื่องจะดีกว่าเรื่องนี้จะรู้สั่งโน้ตพิมผิวเย่เฟซบุ๊กสามีน้ำมันเลยน่าเสียนที่สุดในมาเลเซียอากูรู้ว่าคนยังมีมาอยู่ตรงนั้นเช่นกูน่าเสียมาพิบาร์เลยสุดยอดในเกี่ยนยูเกี่ยนแต่พ่อพิคเกอร์เซบุตบอดูทาร่าเช่นนี้สิ่งที่พิบาร์เลยแต่เมื่อเกี่ยนบินเนี่ยมีเอาไปมุดารอคอพับองค์ใหญ่มา
ตอนนี้ยังอยู่ยังที่สาบุแค่แค่สิ่งนี้บ้างกูอุ้งคิงอาเยตาบีจนอนยังไม่ออกกูยืนเส้นตาวาเลยขมิ้นสุดยอดเลยเอาการที่ยังไม่จ้าสาวตั้งเนี่ยที่อุ้งคิงว่าอีดมาเรื่องผู้ช่วยกองเทพพ่อหนึ่งเลยเนื่องจากที่อุ้งยืดจุยกูลองกูจะวันจีรีพีตั้งปัตตาจามาเลยดูใจลงอันนี้พ่อบอกลาลากูไว้ปั้นช่วงจ้าจ้าตัวลู แต่ว่าป่าวเองเนี่ยคือยังอยู่อย่างเสียงลาเต็งเต็งเนี่ยสิ่งงูชิจูกงูจ้าวเลยสุดยอดเนี่ยพี่ยาทะเลเกี่ยนอยู่เกี่ยนอยู่ด้านสิ่งยงเต็งชุดเนี่ยมูดีโอคอป้าปงขยันอ่ะตั้งเรื่องยังยังอุ้ยงูมาจามิกากูรักตั้มก้ายูเอ็นดีพีก้าอีกวิตาสูชิมิบาร์เลยท่านี้ท่านใดด้วยแต่ว่าป่าวเองเนี่ยเต็งเต็งเนี่ยป่าวเองเนี่ยจูบันเจ้ากูอ่ะที่มาพิวเลยกูรักตั้มก้าสูชิบาร์เลย สูเจงวยก็ดอลลาร์ต่อหน้าพี่พี่เมย์กูรักตั้มก้าหนีแล้วก็มาป่าวเองกูยังมาพิลูตั้งเรื่องยังยังอุ้ยงูมีมาอาศัยอ่ะอ่ะที่มาพิวอะไรเช่นนี้ที่ยาวสีลานในมาเลยเกี่ยนอยู่ในอาศัยอ่ะอ่ะพี่ข้าจะเสบุตรวัตถุพี่ช่วงนี้จะมาตั้งเรื่องยังยังอุ้ยงูที่ทำมาเลยเดี๋ยวถ้าเกิดเกี่ยนลูดูเกี่ยนติดต่อทางนั้นเนี่ยเกี่ยนตัวว่าป่าวเองกูยังดูอยู่จูบันส่งยังมุดเดียวแต่ท้องเสียหน้าไม่มา ตอนนี้ยังยังอยู่ยังติดทางจังจีนยังในมาเลยนักท่องเที่ยวเนี่ยพิการยาเสียดบ่ตุนี้เจ้ากูเอาเช่นมาเลือดด้วยกองเทพพลาพิบาร์เลยตอนนี้ยังยังอยู่ยังหาไม่เอกาแต่ตอนต้นนี้จะเจ้าวันบีเจ้าบังตัวยาจะบังเวเน่เนี่ยไม่พิบาร์เลยกินบีเนี่ยมาสุยาแต่สักครั้งตัวยาจะสีเรนเนี่ยพับองค์ยังมาเสียใจจะสีบาร์เลยแต่เจ้าสุยาแต่เนี่ยกินทักพอดีจ้าพิการมือดีสีบีสังจีเอกอมดีกูเปลี่ยนแปลงแต่งจ้าจ้าเปียบูดามือดีเลยสีนี้บาร์เลย สุดยอดสุดขั้นเลยจ้าสุดยอดยี่ก้ามวยยูเอบีการันต์นี่พาลูดาโก้กินยังเบก้ามาเจนนั่นลูกพิการมือดีพิบวกเกียร์อะไรบ้างภาพตรงนี้เนี่ยมาดีตาพิมพ์ยูเอต้ากูพิวกินันเนี่ยแต่ยี่ข้าพูดยันรู้พาลูนี่ดาโก้ส่งเจ็ดเต็ดตาพูดรู้เกียร์ยูเบก้าใจแข็งเจ้าลูกก้าวยี่อุ้ยจะยงอ่ะเอพิลาเนี่ยนี่ก็เจียนยาบาร์เลยนั่นท้องสักคนหนุ่มบาร์ลากาซาบีนั่นท้องนั่นเสียเอพิลาที่ชาวนาตัวสุดยอดเนี่ยเกียร์ยูอ่ะจ้า ที่ตัวเต็มไข่มูลีเจ้ามาเลเซ่ไม่เน้นปากเว่ยมูลนั่นแสบตรงยีไม่เน้นเต็มไข่มูลตรงยีลงไม่พอตัวมูลเสียชิ่งพิบวาระกูสุยาเบก้าเกียร์ยูทานาเจ้ากู ဘိုးစက်နဲ့၄ချိန်အကြောင်းကြားခဲ့တယ်လို့လည်းဖော်ပြပါတယ်။တန်လွင်ချင်းရဲ့ဥယျာဉ်ကော်မတီဝင်အချုပ်အစိုးရတပ်ရဲ့ပြက်ခတ်မှုကြောင့်ဒေသုံးရတာကိုကရင်ဘက်ကသတင်းထုတ်ပြန်ပါတယ်။ကရင်ယူနိုက်တက်ကကရင်လူလူရဲ့သဘောတူညီချက်မရဘဲအစိုးရတပ်ကလမ်းဖောက်တာဟာအပြစ်ခတ်ရစေးရေးသဘောတူညီချက် NCA ကဆိုပေမဲ့အစိုးရတပ်ကဇော့အတင်းလို့တာကြောင့်ထိတ်တဲ့ရင်ဆိုင်တိုက်ခိုက်မှုတွေဖြစ်လာရတာလို့ KNU ဘက်ကပြောပါတယ်။အစိုးရတပ်ဟာသူ့နေရာသူနေရင်ပြဿနာဖြစ်နိုင်စရာအကြောင်းမရှိဘူးလို့ဆိုပါတယ်။KNU ထင်းချုပ်တဲ့နယ်မြေတွေကျူးကျော်လာလို့ထိတွေ့တိုက်ပွဲတွေဖြစ်လာရတာလို့ KNU တွဲဘက်အတွင်းမှဘရိုဆောလာထွန်းကပြောဆိုကြောင်း
ဒေသခံတွေထွက်ပြီးတင်းရှောင်နေရတယ်လို့ကရင်ယူဘက်ကတင်ကြားထားပါတယ်။အစိုးရတပ်နဲ့ကရင်ယူတပ်မဟာ၅ဌာနချုပ်ဟာဒေမီကျူးကျော်မှုနဲ့ပတ်သက်ပြီးပြက်ကတ်တိုက်ခိုက်မှုရစရေးဆိုင်ရာဦးတွဲစောင့်ကြည့်ရေးကော်မတီ GMC ကိုကန့်ကွက်စာတွေမကြာခဏပေးပို့လို့ရှိပါတယ်။ဖွားပွန်ခရိုင်ကကရင်ယူတပ်မဟာ၂တပ်မဟာ၅နဲ့တပ်မဟာ၇တင်းချုပ်တဲ့ဒေသတွေမှာအစိုးရတပ်အင်အား၂ဆတိုးလာ ဒီအဟာတိုးချေတာကိုNLDအစိုးရအနေနဲ့ဘာမှမတန့်နိုင်ပေမဲ့အစိုးရမှလည်းတာဝန်ရှိတယ်လို့ခရင်ဘက်ကမြင်ပါတယ်အစိုးရအပြောင်းလဲတွေဖြစ်လာပြီမဲ့တိုင်းရင်းသားကိုဆက်ဆံပုံကတော့မပြောင်းလဲဘူးလို့ခရင်ဘက်ကမြင်ပါတယ်အရင်အစိုးရတွေနဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့NLD အစိုးရဟာတိုင်းရင်းသားအပေါ်မှာအငြင်းချင်းတူတယ်လို့ဆိုပါတယ်အစိုးရတိုင်းဟာတိုင်းရင်းသားကိုချုပ်ကန်လိုကြတယ် မဲတယ်လို့ KNU ဘိုးကော်မတီတူကပြောဆိုသွားပါတယ်ခင်ဗျာ
။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလကိုဝင်ဆောင်ဆောက်ရှောက်ပုံကိုတင်ပြထားပါတယ်။ကိုဝင်ဆောင်တွေအနေနဲ့ကိုဗစ်ရောဂါကာကွယ်နိုင်ဖို့အိမ်မှာအဓိကနေရတော့လည်းပဲပုံမှန်ကိုဝင်ဆောင်ဆောက်ရှောက်မှုကိုတော့ခံယူသင့်တယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဒီကိုဝင်ဆောင်ဆောက်ရှောက်မှုဘလို့စနစ်တကျခံယူပြီးသွားဖို့လာဖို့ခက်နေသေးရင်လဲဘလို့ရေးပေါ်လက္ခဏာတွေကိုသတိထားစောင့်ကြည့်သင့်ပါလဲအသွာအလာကဏ္ဍကံစခန်းတွေကကိုဝင်တယ်တွေလဲဘာတွေသိထားသင့်ပါလဲဒီအကြောင်းသားဖွားမိရဲ့အထုကုအငိမ့်စားပမောခဒေါက်တာမြတီတာကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါလဲ
ကဲတာပါမီရဲ့သူကုဆရာဝန်ကြီးပမောခဒေါက်တာမြတိရာခင်ဗျာကျွန်တော်တို့အခုကိုဗစ်ကာလဒီကိုဝင်ဆောင်မိခင်တွေအနေနဲ့ဒီကူးစက်မှုခံရရင်ပိုပြင်းပြင်းထန်ထန်ဖြစ်နိုင်တယ်လို့ဒီနောက်ဆုံးတွေ့ရှိထားတာကြောင့်ကာကွယ်ရေးတွေကိုပိုလုပ်ပြီးတော့ဖြစ်နိုင်ရင်အိမ်မှာပဲအဓိကနေဖို့ပြီးခဲ့တဲ့တစ်ခေါက်ကတော့ကျွန်တော်တို့ပြောခဲ့ကြတယ်ပေါ့ဒီတစ်ခေါက်တော့ဆရာမကြီးဒီအိမ်မှာအဓိကနေရတော့လည်းပဲခလေးမမွေးခင်မှာဒီကိုဝင်ဆောင်ကာလပေါ့နော်စစ်ဆေးမှုတွေကိုလည်းလှုပ်ဖို့လိုတဲ့အခါကျတော့ဘလို့စီမံသင့်တယ်ဆိုတာကိုအဓိကဆွေးနွေးတော့မှာပါဆရာမအဲ့ဒီတော့ဒီကိုဝင်ဆောင်ကာလစစ်ဆေးမှုနဲ့ပတ်သက်ပြီးဆရာမဘာအဓိကစာပြောချင်လဲ
ကျမလည်းမိရင်ကျမလည်းခလီလီရဖို့ဆိုတာကိုဝင်ဆောင်ဆောက်ရှောက်မှုကိုစနစ်တကျပုံမှန်လမ်းလူရဲ့ဘက်မှာတလားတစ်ခါလိုက်ရင်လာပြီဆိုလို့ရှိရင်နှစ်ပတ်တစ်ခါမိုးရံနေရင်တစ်ပတ်တစ်ခါအဲ့လိုမျိုးဆောက်ရှောက်မှုခံယူရတယ်ဆိုတော့အခုချိန်ခါလာမှာတော့စီယုံစီကန်းသွားဖို့လေဖြစ်ခြေတွေစီယုံစီကန်းမှာလူစုလူဝေးနဲ့ဖြစ်နေရင်လေအထွေရကြဘူးပေါ့နော်အိမ်မှာပဲနေတဲ့နေဆိုနေကြတဲ့ခါကျတော့ကိုဝင်ဆောင်ဆောက်ရှောက်မှုကိုခံယူဖို့အတွက်ဖြစ်ခြေတွေရှိတာပါဒါပေမဲ့အဲ့ဒီဒီကာလလေးမှာနောက်လူလုံးကတော့တလားတစ်ခါလောက်ပဲကြရတာဆိုတော့ဒီကာလကတိုက်ဆိုင်နေတုန်းကမကြဖြစ်တာအိမ်စာမရှိဘူးပေါ့။လာရင်လည်းအပိုင်းပေါ့။တပတ်တစ်ခါအထူးသဖြင့်မွေးကန်ပြီးတပတ်တစ်ခါကြရပြီဆိုတဲ့အမျိုးပေါ့။အဲ့အဲ့ရမျိုးကြရင်တော့မကြမနေကြဖို့လိုဘူး။
ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီမဖြစ်မနေပြရမယ်သူတွေအတွက်ဒီကာလမှာမဖြစ်မနေဘလို့စီစဉ်သင့်လဲဆရာမ။အ
ဲ့လိုတွန်းလာဖို့ဆက်သွယ်ဖို့ခက်ခဲနေဆိုလို့ရှိရင်စီယုံစီကန်ဆိုရစီယုံကြီးကြည့်လက်မှာဆိုလို့ရှိရင်ကြည့်လက်ကျမရေးဆရာမတွေတောက်ပဆရာမတွေသူတို့နဲ့အမြဲချိတ်ဆက်ထားမှုပြပါတယ်အဲ့တော့တယ်လီဖုန်းနဲ့ဆက်တယ်လေဆိုတာကတော့မြို့ပေါ်မှာတော့ဆင်ပြီးပါတယ်တကယ်လို့အရေးပေါ်ဖြစ်ရင်တော့ဖုန်းနဲ့ဆက်ပြီးတော့ဒီမြန်ဆက်သွယ်လို့ရပါတယ်အဲ့တော့ဝင်ဆောင်ဆောင်ဆောင်မှုကလေအခုနောက်ပိုင်းဆိုလို့ရှိရင်အချိန်ကြီးပြီးလာလို့စီရုံစီကန်းတွေပြလို့အဆင်ပြေလာပြီဆိုတဲ့အချိန်ခါမှာလေစနစ်တကျပေါ့နော်ကြိုတင်ပြီးတော့ booking ယူနေအချိန်ကိုလေ သူတွေအများကြီးစုပြုံနေကြမျိုးမဟုတ်ခဲနဲ့တရားမင်းတရားနဲ့ချားပြီးမှခေါ်မင်းအစီအုံစည်းကမ်းနေရာလေအခုဆိုရင်ထိုင်ကုန်နေရာအစတယောက်ချားပဲထိုင်ဖို့ဆိုပြီးအကုန်လုံးပြင်ဆင်ထားတာလေးရှိပါတယ်အဲ့တော့အစီအုံစည်းကမ်းသွားတဲ့အခါမှာလေကာကွယ်တဲ့မိသေးစနစ်တကျသုံးပြီးတော့သွားဖို့လိုပါတယ်
ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာမဖြစ်မနေဒီသွားမယ်အရေးပေါ်အခြေအနေမျိုးကော
အခြေအနေဒီအရန်ကိုခက်ခဲနေလို့မသွားနိုင်ဘူးဆိုရင်အဲ့ဒီအခြေအနေမျိုးမှာတော့အရေးပေါ်တစ်ချက်သားလေးကိုတည်ထားဖို့လိုပါတယ်ကိုဝင်နေရင်မကြဘူးသမွန်တွေရောကျန်တဲ့မိသားစုဝင်တွေအားလုံးကတည်ထားဖို့လိုပါတယ်အဲ့လိုတည်ထားခြင်းအားဖြင့်ချိန်နဲ့တပြေးညီပေါ့ကျန်းမာရေးဌာနကိုမနှောင့်ညီပဲသွားဖို့လိုပါတယ်တော့နှောင့်ညီသွားလို့ရှိရင်ကိုဗစ်ကူးတာမကူးတာဒါနောက်မှဖြစ်မှာအခုလက်တလောဒီအရေးပေါ်ပြဿနာကြောင့်အမေကလေးအသက်အန္တရာယ်ဖြစ်မှာဆိုရပါတယ်ဒါကြောင့်မို့ဒီအရေးပေါ်လက္ခဏာတွေကတော့ပါလေဆိုနံပါတ်၁ကဖိုက်နာခြင်းပေါ့ကလေးမွေးဖို့နာတာလည်းဖြစ်သွားနိုင်တယ်ဒီလိုလာသေးမဟုတ်တော့လေနားမရှိပဲဖိုက်နိုင်ရင်ခလေးမို့ဖို့ဖြစ်လာမယ်ဆိုရင်ဖိုက်နာတာဖြစ်နိုင်တယ်တခြားစီလညောင်းဖို့ဆိုလေဖိုက်နာတတ်တယ်အချင်းကွာတယ်ဆိုလေဖိုက်နာတတ်တယ်အဲ့ဒီဟာတွေအကုန်လုံးကလေအမိကလေးကျမရည်နဲ့ဆက်ဆက်တယ်ဒါမှမဟုတ်ဖိုက်နာတယ်ဆိုရင်အရင်ကြည့်ပါလေနောက်နံပါတ်2အချက်ကတော့သွေးဆင်းတယ်ပေါ့ဒီအန္တရာယ်ကင်းတဲ့ဒီမွေးကံကြီးခေါင်းကျွေးဆင်းတဲ့လူမျိုးဆင်းတာကနေစပြီးတော့အချင်းကွာလို့ဆင်းနေအချင်းရှိရောက်လို့ဆင်းနေအဲ့ဒီဒီအမေကလေးအသက်အန္တရာယ်ကိုမနစ်ပိုင်းတင်ကိုရောက်သွားနိုင်တဲ့အခြေအနေမျိုးဖြစ်နိုင်ပါတယ်။နည်းနည်းလေးပဲဆင်းပြီးဖြစ်ပါသေး။နည်းနည်းလေးဆင်းလာရင်နောက်မှာဝေါ်ကနေအများကြီးတစ်ကြိမ်နဲ့ဆင်းလာရင်အမေရောကလေးရောအန္တရာယ်ရှိပါတယ်။အဲ့တော့ဒီအုံစည်းကောင်ကိုရေးဖို့သွားမှာဖြစ်ပါတယ်။နောက်တစ်ချက်ကရေးဆင်းခြင်းပေါ့။ဒီမွားအိတ်ပေါ့သွားတာပေါ့လေ။ကလေးလေးရှိကိုပို့ဝင်သွားနိုင်ပြီပေါ့။ပို့ဝင်သွားရင်အမေရောကလေးရောအန္တရာယ်ရှိပါတယ်။အဲ့တော့ဒီမွားကြီးလေးကိုဝိုင်းရင်လည်းပုံမှန်အားဖြင့်တော့တဲ့အိမ်ကကျင်အားလေးတွေလာပြီးကလေးမွေးသွားတတ်တယ်လေ။အဲ့တော့ဒီစင်းမီဆိုရင်လေဒါအရေးပေါ်လက္ခဏာဖြစ်ပါတယ်။ဒါတွေကတော့လူအများစုသိထားတဲ့အချက်ဖြစ်ပါတယ်။ဒါပေမဲ့မသိတဲ့နောက်တစ်ချက်ကတော့ကလေးနဲ့ပတ်သက်တာပါ။ဖိုက်ထဲမှာကလေးကနေမကောင်းလို့ရှိရင်အတူနေသွားတတ်ပါတယ်။အတူနေတာကိုဘယ်သူမဆိုင်လိုက်မိလို့ရှိရင်လုံးဝမတူတော့ဘဲနဲ့ကလေးအလုံးခုန်တာချက်သွားတတ်ပါတယ်။ဒါကြောင့်မလို့ကလေးအတူနေတယ်ဆိုတာလေအန္တရာယ်လက္ခဏာတရားဖြစ်ပါတယ
်။ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာဒီကရန်တင်းသွားလာကန့်သက်ထားတဲ့စခန်းတွေမှာတစုံတရာကိုဝင်ဆောင်မိခင်တွေရှိနေပြီလို့ကြားတဲ့အတွက်သူတို့အတွက်ကိုဆင်မရဘယ်လိုအကျံပေးကြလဲ
။ဝင်ဆောင်မိခင်တွေပေါ့ကရန်တင်းထဲမှာအခုပါကြပါတယ်ပြည်တော်ပြန်ပေါ့နော်ဒီထဲမှာကိုဝင်တွေအများကြီးပါပါတယ်။ကိုဝင်တွေကရန်တင်းထဲမှာနေရတော့မယ်ဆိုရင်အရေးကြီးဆုံးကတော့ကိုယ့်ရဲ့တောင်းနေကြဆေးတွေပေါ့နော်ကိုဝင်ဆောင်ဆော့ဆော့ဟိုအားဆေးတွေရှိမယ်။နောက်ကိုဝင်နဲ့ပတ်သက်တဲ့စာရွက်စာတမ်းတွေပေါ့အခုတည်းကမွေးကံကြီးဖွားကံကြီးတိုင်းရင်နဲ့အပိုင်းပူလာကျော်လာပြီဆိုတဲ့အပိုင်းဘလူမွေးဖို့ plan လုပ်ထားတယ်ဆိုတဲ့စီမံချက်ကအစပေါ့အဲ့လိုဆက်ရဆာရန်ကြီးမပါဘူးဘာမှလည်းဆောက်ရှောက်မှုတခါမှမခံထားပါဘူးဆိုရင်တော့ quarantine site ကဆောက်ရှောက်ပြီးတဲ့လူတွေကကျန်းမာရေးဌာနနဲ့ဆက်ဆက်ပေးရမှာဖြစ်ပါတယ်။နော်အဲ့ဒီကြလို့ရှိလို့ရှိရင်တော့အထူးကလည်းမှာတင်တာကတော့ quarantine ကာလဆိုတာကဒီတိုက်ရောဂါဖြစ်တယ်ဆိုရင်ဒီအစာအာဟာရနဲ့ပတ်သက်လို့လေအချက်ချင်းကြီးရှိလာမယ်။နော်အဲ့ဒီကြရင်တော့ကိုဝင်ဆောင်ကြီးလူတိုင်းကြီးချင်းကြီးအဲ့ quarantine site မှာပါရင်တော့တကောင်မပါပဲကိုယ့်အိမ်မှာကိုယ်နေလဲအဟာရကိုတော့ပြည့်အောင်စားဖို့အဲ့ဒါအပြင်ကိုကိုယ်ဝင်နေရင်လည်းလှုပ်လှုပ်ရှားရှားပြီးကျင်ကလေးတွေလှုပ်ဖို့လိုပါတယ်အဲ့တော့ကိုယ်ရှိတဲ့နေရာလေးတွေမှာပဲလမ်းလျှောက်တဲ့လှုပ်ရှားမှုကလည်းကောင်းတဲ့ပြီးကျင်ကတစ်ခုဖြစ်ပါတယ်အဲ့လိုလှုပ်ရှားမှုမရှိရင်ကိုယ်ဝင်တွေကသူ့ချေတတ်တဲ့ခြေတလုံးကသူ့ချေမယ်အဆုတ်ကိုသွားဆုတ်ရင်သူ့ပြည့်ရဲ့ညီတော်အောင်နေဆိုပြီးတော့ဟောချက်ပြီးတက်တန်တည်းဖြစ်တတ်ပါတယ်ဆိုတော့ပုံမှန်လှုပ်ရှားမှုလေးတွေလှုပ်ဖို့လိုတယ်သူအနားယူဖို့လိုပါတယ်အဲ့တော့အနားယူရဲဆိုတာကလည်းအဲ့ quarantine ထဲမှာနေတဲ့လူတွေရဲ့အခုဆိုရင်အလုပ်မသွားရဘူးအိမ်မှာပဲနားနေတဲ့လူတွေရဲ့ဆိုရင်အဲထိုင်နေတာကိုသူကနားနေတယ်လို့လူအများစုကနားလေတယ်ဒါပေမဲ့အဲ့ထိုင်နေတာကြီးကြာကြာထိုင်နေသတိသားလေးနဲ့တိမ်ကဒီပေါင်ရံမှာရှိတဲ့ခြေတလုံးဘက်ကလာတဲ့သွေးကြောကြီးတွေကိုဖိထားတယ်အဲ့ခြေောက်အောက်ပိုင်းကသွေးတွေကနှလုံးကိုမပြန်နိုင်ဘူးပေါ့အဲ့တော့ခြေတလုံးမှာသွေးအိုင်နေခြေောက်ဒီကြောင်မင်းအဲ့ဒါအပြင်နှလုံးကိုသွေးပြန်တာနေတော့နှလုံးကသွေးပြန်ခတ်တာလည်းနေတော့သွေးပေါင်လည်းကျတတ်တယ်ခန္ဓာကိုယ်အစိတ်ပိုင်းမျိုးသွေးရောက်ရှိမှုသွေးလက်ပတ်မှုကလည်းနေသွားတတ်တယ်နောက်ဥမာကလေးရဲ့အချင်းကိုသွေးသွားတာနေတော့ရင်ကလေးရဲ့ကြီးထွားမှုကိုထိခိုက်တတ်တယ်ဒါကြောင့်မို့ဒီကိုဗစ်ကာလမှာကြာကြာထိုင်ရင်းကြာကြာရက်ချင်းမလုပ်ခင်နဲ့အနားယူမယ်ဆိုရင်ပြီးဆောင်ပေးပြီးတော့အနားယူပေးခြင်းအားဖြင့်သွေးလက်ပတ်မှုပေါ်တာအောင်ဒီကိုအရင်တတိပေးဖို့ပူပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ရှင
်အပတ်စ င်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်တက်မတော် RCSSSA ခေါင်းဆောင်ဗိုလ်ချုပ်ကြီးရွှေစစ်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တီးတန့်တွေ့ဆုံခဲ့ပါတယ်။ရန်ကုန်မြို့နယ်မဟာဗန္ဓုလပန်းချံမှာကျင်းပတဲ့နှစ်80ပြည့်ကရင်အာဇာနည်နေ့အခမ်းအနားဥဆောင်ကျင်းပတဲ့ကရင်လူငယ်နှစ်ဦးငိမ့်စုစီနဲ့အမှုဖွင့်ခံထားရပါတယ်။မွန်လနဲ့ကင်တပ်ဖွဲ့ဖြစ်တဲ့မွန်ပြည်သက်ပါတီ NMSP ထိန်းချုပ်နေမြေအတွင်းလူထု 2,000 ကျော်ကမှတ်ပုံတင်ရရှိပေမဲ့မဲပေးဖို့အမိစီရင်မပါဝင်ဘူးဆိုတဲ့သတင်းတွေကိုကြားကြရမှာပါရှင်
။ဒီမှာကနန်းဟောင်းပါရှင်။သတင်းတွေကိုဆိုင်းမုန်းနဲ့အတူတင်ဆက်ပေးမှာပါ။23ရာစုပင်လုံညီလာခံစတုတ်ထအကြိမ်တက်ရောက်ဖို့နေပြည်တော်ကိုရောက်ရှိနေတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော်RCSSSA ခေါင်းဆောင်ဗိုလ်ချုပ်ကျေးဇူးစုဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။ဩဂုတ်လ12ရက်နေ့မွန်လွယ်ပိုင်းကတွေ့ဆုံခဲ့ကြတာပါ။ RCSSSA ခေါင်းဆောင်ဗိုလ်ချုပ်ကျေးဇူးစုနေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တွေ့ဆုံနေစဉ်မှာပဲရှမ်းပြည်နယ်မှာတော့တပ်မတော်ကနေအင်အားဖြည့်တင်းလှုပ်ရှားနေလို့နှစ်ဖက်သက်ကလည်းစီရဲတင်းမာမှုတွေဖြစ်နေပါတယ်။
ရန်ကုန်မြို့နယ်မဟာဗန္ဓုလပန်းချံမှာကျင်းပတဲ့နှစ်80ပြည့်ကရင်အာဆာနီနေ့အခမ်းအနားဦးဆောင်ကျင်းပတဲ့လူငယ်အုပ်ကိုညီငင်းချားစွာစုဝေးခြင်းနဲ့စီတန်းလှည့်လည်ခြင်းငိမ့်စုစီဥပဒေနဲ့ကြောက်တရားမြို့နယ်ရဲစခန်းကအမှုဖွင့်အေးအေးယူလိုက်ပါတယ်။ဩဂုတ်လ12ရက်နေ့နာနဲ့17နာရီအချိန်ထက်ကျော်လွန်ပြီးအချိန်ပိုကျင်းပတယ်15ဦးထက်ပိုပြီးလူစုလူဝေးကျင်းပတယ်ဆိုပြီးဦးဆောင်သူကရင်လူငယ်အုပ်ဖြစ်တဲ့စသိန်းစော်မီနဲ့စောကွာတို့ကိုရဲစခန်းကခေါ်ယူစစ်ဆေးပြီးအမှုဖွင့်ခဲ့တာလို့ကျင်းပရေးကော်မတီမှပါဝင်တဲ့နတ်မြေတင်စာကပြောပါတယ်။ကရင်အာဆာနီနေ့ကိုကရင်တိုင်းဒေသအများစုနေထိုင်တဲ့တိုင်းနယ်ပြည်နယ်အသီးသီးမှာဩဂုတ်လ12ရက်နေ့ရောက်တိုင်းနှစ်စဉ်ကျင်းပကြပါတယ်။ကျင်းပခွင့်မပြုဘဲကျင်းပတယ်ဆိုပြီးယမန်နှစ်ကလည်းဦးဆောင်သူ3ဦးကိုငိမ့်စုစီဥပဒေနဲ့ဖမ်းဆီးအရေးယူခဲ့ဖူးပါတယ်
။ကျင်းပနယ်တောင်ပိုင်းပလောဝမြို့ပေါ်မှာဆန်နဲ့တခြားစားတောက်ကုန်ပစ္စည်းတွေတည်ယူပို့ဆောင်လို့မရတာကြောင့်ဒေသခံပြည်သူတွေစိုက်ဝတ်နေရတဲ့အတွက်အခက်အခဲကြုံနေရတယ်လို့ပလောဝမြို့နယ်စားနပ်ရိက္ခာဖူလုံရေးအထောက်အကူပြုကော်မတီကပြောပါတယ်။ပလောဝမြို့နယ်ဟာတပ်မတော်နဲ့ရခိုင်တပ်တော် AA တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ရခိုင်ပြည်နယ်ကြောက်တော်နဲ့ဆက်တွေ့တဲ့ရေလန်းကုန်းလန်းတွေအလုံးဒီနှစ်ဖေဖော်ဝါရီလကစပြီးဒီနှစ်အထိပိတ်ထားလို့လူဦးရေ 8,000 ကျော်ဆန်အပါဝင်စားနပ်ရိက္ခာပြက်လက်နေတာပါ။ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကဆန်နဲ့စားနပ်ရိက္ခာတွေပို့ဆောင်ပေးပေမဲ့စစ်ရှောင်ပြည်သူတွေအတွက်ပဲဖြစ်တာမို့မြို့ပေါ်နေပြည်သူတွေကမရရှိကြဘူးလို့ပလောဝမြို့နယ်စားနပ်ရိက္ခာဖူလုံရဲ့အထောက်အကူပြုကော်မတီခေါင်းဆောင်ဦးရကျော်ကပြောပါတယ
်။ရခိုင်တပ်တော် AA နဲ့ဆက်ဆက်တယ်ဆိုပြီးတပ်မတော်ကနေဖမ်းဆီးထားတဲ့ရခိုင်ပြည်နယ်မြောက်ဦးမြို့ကကြေးလက်ရွာသားတဦးကိုဒေသခံမိသားစုထံရုပ်အလောင်းနဲ့ပြန်အပ်ပေးခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ဦးအခြေစိုက်ချင်းမြန်တပ်ရင်အမှတ်300ကဩဂုတ်လ9ရက်နေ့ကဖမ်းဆီးထားတဲ့တင်ပန်းကိုင်းရွာသားအသက်42နှစ်အရွယ်ဦးဆန်ရွှေလိုင်းတေဆုံးသွားပြီးသူ့အလောင်းကိုဩဂုတ်လ10ရက်နေ့ကရွာသားတွေထံအဲ့ဒီတပ်ရင်ကပြန်အပ်ပေးခဲ့တာပါ။တေဆုံးသွားတဲ့ဦးဆန်ရွှေလိုင်းရဲ့ကိုခန္ဓာမှာထိုးတွင်းတန်ရာတစ်ချက်ဦးကောင်းမှာတနတ်တန်ရာတစ်ချက်နဲ့မီးရိုးပါပြုတ်ထွက်သွားနေတာကိုတွေ့ရတယ်လို့တကြိုဖို့ကူညီပေးခဲ့တဲ့မြောက်ဦးမြို့ခံတွေကပြောပါတယ်
လာမယ့်2020အထွေထွေရွေးကောက်ပွဲမှာမွန်အမျိုးသမီးပါတီအနေနဲ့ AIVD တိုင်းဒေသကြီးမဲဆန္ဒနယ်မြေ9နေရာမှာဝင်ရောက်ရှင်ပြိုင်သွားမယ်လို့သိရပါတယ်။ပသိမ်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်လောက်အဖြစ်မွန်အမျိုးသမီးပါတီဥက္ကဋ္ဌမစ်တန်းရှင်ခေါ်မစ်လျိုင်မွန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်အဖြစ်ကျောင်းကုန်းမြို့နယ်က2ဦးနဲ့ချောင်းဝမ်မြို့နယ်တို့မှာ2ဦးဝင်ရောက်ရှင်ပြိုင်သွားမယ်လို့ပါတီဥက္ကဋ္ဌမစ်တန်းရှင်ခေါ်မစ်လျိုင်မွန်ကဆိုပါတယ်။မွန်အမျိုးသမီးပါတီဟာမွန်အမျိုးသားပါတီတွေဝင်ရောက်ရှင်ပြိုင်တဲ့ဒေသမှာဝင်ပြိုင်မှာမဟုတ်ပဲမွန်မျိုးရပါတီဝင်မပြိုင်တဲ့ AIVD တိုင်းဒေသကြီးဘက်မှာတွားရောက်ရှင်ပြိုင်တာဖြစ်တယ်လို့သိရပါတယ်
အခု
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါဒီနေ့နောက်ပိုင်းနိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ်အထွေထွေရွေးကောက်ပွဲမှာဩဂတ်စ်လ9ရက်နေ့နောက်ဆုံးထားပြီးမိမိအမည်ပါမပါမဲပေးပိုင်ခွင့်စည်ရင်းတွေစစ်ဖို့ရွေးကောက်ပွဲကော်မရှင်ကပထမအကြိမ်ထုတ်ပြန်ထားပါတယ်အဲ့ဒီမဲပေးပိုင်ခွင့်စည်ရင်းမှာမွန်လူတုထောင်ကနန်းကဘာလို့နာမည်မပါရှိရတာပါလဲသူတို့တွေမဲပေးပိုင်ခွင့်ဆုံးရှုံးတော့မှာလားမိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
မွန်ပြည်နယ်ရေးမြွနယ်အခြေခံရေးချောင်းပြားဒေသခံ2000ကျော်ဟာနိုင်ငံသားစီစီရေးကပ်ပြားတွေရှိကြပေမဲ့မဲပေးဖို့မဲစရင်မှာသူတို့နာမည်မပါရှိပါဘူးမဲပုံးထောင်မဲ့နေရာနဲ့မိုင်30လောက်ဝေးတဲ့ရေးမြွနယ်ကပနန်းပိန်ရွာသူပြည်တိုင်းကတော့မဲထဲခွေရမယ်မရဘူးဆိုတာကရွာဩက္ကဋ္ဌစီစဉ်မှုပေါ်မူတည်တယ်လို့မွန်ပါတာနဲ့ခုလိုပြောပါတယ်ဟုတ်ကဲ့ဟုတ်ကဲ့
အဲ့တော့ဆီရင်ဒီချင်းတော့မထပ်ဖြစ်ဘူးဆိုတော့ရွာဥက္ကဋ္ဌဘုံမှာပဲမှုတည်ပါတယ်ကျမတို့အိမ်ထောင်စုစီရင်ကကျောင်းရွာကြီးရွာအုပ်စုထဲမှာပါတော့မိုင်30လောက်ဝေးတဲ့နေရာကိုသွားထည့်ရမှာဆိုတော့တရွာလုံးစုပြီးသွားကြရမှာပ
ါရေးချောင်းဖျားတည်တာဟာမော်မျိုးသားလက်နက်ကင်တပ်ဖြစ်တဲ့မွန်ပြည်တစ်ပါတီထိန်းချုပ်ဧရိယာဖြစ်နေတဲ့အတွက်မဲစင်းမပါတာလားလို့ပနံပိန်ကြီးရွာဥက္ကဋ္ဌနိုင်ပွေးကမမသားနဲ့ခုလိုမိကုန်ထောက်ပါတယ
2015လုံးကတရွာလုံးမဲပေးစင်းမှာပါပါတယ်ခုတော့မဲစင်းထဲထည့်မထားဘူးတရွာလုံးကိုမပုံတင်လဲရိုက်ပေးခဲ့တယ်2008တုန်းကရွာမှာလဲမဲပေးခဲ့ပြီးပြီမဲပေးခဲ့ပြီးနောက်ပိုင်းမှာမပုံတင်တစ်ခါလာရိုက်ပေးတယ်เจ้าหยัวก็เลยขอพี่รอมัดปုံนี่ย้ายไปตาเลยแหละใช่สุสุปอง3จิ่งย้ายไปแค่บาบี2010ยวยกอกป่วยมาเจ้าหยัวก็ตะหยัวลงสุบี้เมตั้วไปจ่าเดมวนปิติปาร์ตี้ NMSP ตัดทิ้งชุบเนี่ยมีหมดเมซีนไม่ทุบไปตาล่ะไม่ติดอยู
่ดีเดต้าฮะมวนปิติปาร์ตี้ทิ้งชุบเนี่ยมีဖြစ်ไปมั้ยยวยกอกป่วยด้วยปาร์ตี้ไดก็ลุละซอซียงหลောက်ชาขွေปุถาเดลูดุเมเปขွေยอกหลောက်ส่องนี่เดลูตะเนนายไตเทต้าจีอ่ํา6เมซานดาเนအမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းဖြစ်အဆိုပြုထားတဲ့ဦးအောင်နိုင်ဝင်းကအခုလိုပြောပါဗျာ
။ဘုံပြစ်ပါတီထိချုပ် area ဆိုပေမဲ့ဘုံပြစ်ပါတီကဒီဒီမဲစင်းနဲ့ပတ်သက်ပြီးတော့လွတ်လပ်စွာစီယုံဝင်ပေးလို့ဒီဟာတွေကိုဆောင်ရွက်ဖို့အတွက်ဘုံပြစ်ပါတီဘက်ကလက်ကဲကြိုးဆိုပြီးတော့မှကြီးညာပေးထားတဲ့အတွက်လည်းအားလုံးဒီဟာတွေပေါ်မှာလှုပ်ဖို့ဒီလာမယ့်14ရက်နေ့မတိုင်မီမှာဒီဟာပထမအဆင့်မှာခရေပါသွားဖို့လှုပ်ဆောင်နေကြတာရှိပါတယ
်။ရေးချောင်းဖျားတည်တာမှာချောင်းတောင်ပဲချံကကြီးရွာပေါင်း20ကျော်၊မြောက်ပဲချံကကြီးရွာပေါင်း15ရွာထက်မှရှိပြီးလူဦးရေထောင်ကနန်းရှိပါတယ်။ရင်းမြွနယ်မှာမြို့သားလွှတ်တော်တနေရာ၊ပြည်သူလွှတ်တော်တနေရာနဲ့ပြည်နယ်လွှတ်တော်တနေရာရှိပြီးမဲဆန္ဒရှင်2,300ကျော်၊မဲယုံ130နီးပါးဖွင့်လှစ်သွားမယ်လို့ရွေးကောက်ပွဲကော်မရှင်ထံမှသိရပါတယ်ရှင်။
ဆက်ပြီးတော့စစ်ရေးပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာပြည်သူအများစုကတော့ရွေးကောက်ပွဲစိတ်ဝင်စားမှုနှေးပါနေပါတယ်။ရခိုင်လူထုအခက်အခဲကိုဘယ်ပါတီကကူညီဖြေရှင်းပေးနိုင်မှာလဲ။လူထုကရောဘယ်ပါတီကိုအမှန်တကယ်မဲပေးကြမလဲ။ရခိုင်လူထုဘလို့မျှော်လင့်ချက်တွေရှိနေလဲဆိုတာကိုမောင်အေးကနေစူးစီးတင်ဆက်ထားပါတယ်။
ရခိုင်ပြည်မှာရွေးကောက်ပွဲဝင်မဲ့ပါတီတွေမြပြနေပေမဲ့ရခိုင်ပြည်သူတွေကတော့ပြည်သူကိုအကာအကွယ်ပေးနိုင်တဲ့ပါတီကိုရွေးချယ်ကြမယ်လို့ယုံကြည်ကြောင်းရခိုင်အမျိုးသားပါတီ ANP ပါတီကောက်ဆော့တိုးဖြစ်သူဦးထွန်းအောင်ကျော်ကအခုလိုပြောပါတယ်။ရခိုင
်ပြည်သူတို့ကရွေးကောက်ပွဲကြီးမကြည့်မတော်တဆနဲ့မတော်ဆနဲ့ဘယ်ကြက်ရွေးကောက်ပွဲတွေရင်းထိုင်ထားကြတဲ့အခက်အလောရင်းကြတဲ့နိုင်ငံအစီအစဉ်ရနေပြီဖြစ်ပါတယ်။အဲ့တော့ကျွန်တော်ရခိုင်ပြည်သူတွေကရခိုင်ပြည်သားတွေရဲ့အဖြစ်ကိုကြည့်တဲ့ကောင်မမမမရုပ်ဒီကမှာဆုံးရပြီးနေတဲ့နိုင်ငံရေးပါတီကိုဒီလိုမျိုးရှိတဲ့အခက်အခဲကြောက်ရတယ်မမမမရုပ်ဒီနေတဲ့ကိုယ်စားလှယ်ရှင်ရှိတဲ့ပါတီကိုအပြေလုံးနိုင်တဲ့ဒီလိုမျိုးအဓိကပါတီကရွေးချယ်ကြလိမ့်မယ်လို့ပဲကျွန်တော်ဒီအလေးနဲ့တိုင်ပြီ
းလာရှိရခိုင်ပြည်မှာစိုက်ရပဋိပက္ခတွေကြောင့်ပြည်သူနှစ်သိန်းခန့်နေရဆန့်ခွာပြီးအခက်အခဲပေါက်ဆုံနဲ့ကြုံတွေ့နေရတဲ့အတွက်ရွေးကောက်ပွဲကိုစိတ်ဝင်စားမှုနေပါနေကြတယ်လို့နိုင်ငံရေးပါတီတွေအပေါ်မှာလည်းယုံကြည်မှုတွေကျဆန့်နေတယ်လို့ဘူးစီတော်မြို့ခန့်ဆရာတော်တပတ်ကအခုလိုမိန့်ပါတယ
်ကောင်းဝင်းကိုသိမ်းဝင်သာဆိုတာက2015နဲ့2020ရဲ့ဖြစ်တန်းလာတဲ့ပြည်ရင်ထဲမှာဒီကောင်းဝင်းကဝင်ပြီးတော့ဟာအမတ်ရသွားတဲ့ပုံပေါ်တွေကငါကနာအစ်ကိုရီတင်ပြီးလဲမ
နောက်တခြားမင်းမြန်ကြတယ်မင်းမြန်တယ်ဒါနဲ့တိတ်အားမရဘူးဗျာရခိုင်မှာဆိုတော့တစ်ဖက်မှာစစ်ပွဲတွေဖြစ်နေကြတယ်အဲ့ဒီတွေကမှန်မှန်ကန်ကန်ဖြစ်နေတဲ့ဥစ္စာတွေကိုသူရစီကအဆိုဖြစ်နေပြင်ကျင်းကြတာတွေသိရတယ်ဒါတွေကိုခမခမပြန်ဆောင်နေရတယ်ဘာကြောင့်ဦးရင်ရှင်ကလည်းတော့အဲ့ဒီကြက်တော်မဲတွေကဘာမှအလုပ်လုပ်လို့မရလို့ဒီရေကောက်ပွဲကိုတိုင်ဝင်ရမုံတော့တိုင်မရှိဘူးကြာ
လာမယ့်ရေကောက်ပွဲကထွက်ပေါ်လာမယ့်ရလက်ဟာပြည်သူတွေကိုတစုံတရာကာကွယ်ပေးနိုင်ဖို့မျှော်လင့်နေလို့လရှိလွှတ်တော်ကိုယ်စားလှယ်လက်ဖြင့်လာမယ့်ရေကောက်ပွဲမှာတသိပုဂ္ဂလအဖြစ်ဝင်ရောက်ချက်ပေးဖို့ပြင်ဆင်နေတဲ့ဦးအောင်သောရွှေကအခုလိုပြောပါတယ
်ဘောအနေနဲ့တော့တစုံတရာအကာအကွယ်ပေးနိုင်လို့ဖြစ်နေအခုလေးကျွန်တော်လက်ရှိလွှတ်တော်ကိုယ်စားလှယ်ဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်ရဲ့ဒီဖက်မှရှိနေတဲ့လူစုတွေအတွက်ဟောအတိုင်းကတစ်ခုဖြစ်ကျွန်တော်တို့ရေဆွန်တိုင်းဟာရှိတယ်တော့လာမယ့်အလက်ရှင်ဘီလီယံချီမပေါ်ပြီးမှကျွန်တော်တို့ပြောနိုင်ဆိုနိုင်လုံးဝတိုင်းတိုင်းလို့ရှိနေလို့ကျွန်တော်အားကြီးပြောပါတယ်ခင်ဗျ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတနိုင်ငံလုံးအတိုက်အတန်နဲ့ရွေးကောက်ပွဲကြံပမယ်လို့ပြောဆိုထားပေမဲ့ရခိုင်ပြည်နယ်ကမြို့နယ်တချို့မှာရွေးကောက်ပွဲမကြံပနိုင်မှကိုနိုင်ငံရေးပါတီတချို့ကစိုးရိမ်နေကြသလိုကျေးရွာပေါ်သုံးစိကျွာမှာလည်းအခုအချိန်ထိမင်းစရမကဲနိုင်သေးဘူးလို့သိရပါတယ်။လာမည့်ရွေးကောက်ပွဲမှာရခိုင်မြို့သားပါတီ AMP ရခိုင်ဒီမိုကရေစီဖွဲ့ချုပ် ALD ရခိုင်ဥဆောင်ပါတီ AFP အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP နဲ့တခြားပါတီငယ်တချို့လည်းအရေးခွင့်ဖို့ပြင်ဆင်နေကြသလိုတသီးပုဂ္ဂလကိုယ်စားလှယ်တွေလည်းဝန်ရောက်ချိုက်ပြဲကြမှာဖြစ်ပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရှမ်းပြည်သက်မတော် RCSS SSA ခေါင်းဆောင်ဗိုလ်ချုပ်ကြည်ရစခာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တီးတန့်တွေ့ဆုံခဲ့ပါတယ်။ရန်ကုန်မြို့နယ်မဟာဗန္ဓုလပန်းချံမှာကျင်းပတဲ့290ပြည့်ကရင်အစာနီနဲ့အခမ်းအနားဥဆောင်ကျင်းပတဲ့ကရင်လူငယ်နှစ်ဦးငိမ့်စုစီနဲ့အမှုဖွင့်ခံထားရပါတယ်။
တော်ရရှင်တွေအခုနားဆင်နေကြတာကတော့ကျမတို့ Fever Wine တို့သားတွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပ
ါ။ View American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဒါဝင်နေ့ညပိုင်းအတွက်ပတ်စံကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကအချင်းညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။နယူးဇီလန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တွေပြန်ဖြစ်လာနေတာကြောင့်ဝန်ကြီးချုပ်ဂျက်ဆင်ဒါအာဒန်အနေနဲ့အော့ကလန်မြို့မှာလူတွေကိုအပြင်မထွက်ဖို့အမိန့်အသစ်ကိုထပ်ပြီးတော့ထုတ်ပြန်သွားဖို့ရှိနေပါတယ်။အော့ကလန်မြို့မှာဒီနေ့ဗိုင်းရပ်စ်ကူးစက်သူ73ယောက်ရှိပြီးတော့အဲ့လူအလုံးဟာ COVID-19 ရောဂါကူးစက်ခံထားတဲ့မိသားစုဝင်4ယောက်နဲ့ဆက်ဆံမှုရှိတယ်လို့အာဏာပိုင်တွေကပြောပါတယ်။အခုလိုကူးစက်ခံရတာကြောင့်ဒါဟာနယူးဇီလန်နိုင်ငံမှာရက်ပေါင်း100နှစ်အတွင်းလူတစ်ယောက်ကနေတစ်ယောက်ကိုပထမဆုံးအကျဉ်းကူးစက်မှုတွေပြန်ဖြစ်လာတာပါ။ပြည်ထောင်နိုင်ငံမှာလည်းဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာနေပြီးတော့လွန်ခဲ့တဲ့24နာရီအတွင်းနောက်ထပ်ဗိုင်းရပ်စ်ကူးစက်သူ2524ယောက်ရှိတယ်လို့ပြည်ထောင်ကျန်းမာရေးဝန်ကြီးကမနေ့ကပြောပါတယ်။ကမ္ဘာတော်မှာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း 20.6 သန်းကျော်ရှိပြီးတော့သေဆုံးသူလည်း 9 သိန်းခွဲလောက်ရှိပါတယ်။အချိန်ထဲမှာပဲဂျာမနီနိုင်ငံအနေနဲ့လာမယ့်လတွေအတွက်မှာ COVID-19 ကာကွယ်ဆေးကိုထုတ်လွှင့်နိုင်မှာဖြစ်ပြီးတော့ရှင်းနစ်မှာတင်ကြပေါက်ထုတ်လွှင့်နိုင်မှာဖြစ်တယ်လို့ဂျာမနီကျန်းမာရေးဝန်ကြီးကဒီနေ့မှပြောလိုက်ပါတယ်ခင်ဗျာ။အာရှနိုင်ငံတွေဘက်မှာတော့ဖိလစ်ပိုင်နိုင်ငံမှာဒီနေ့မှဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ 4,000 ကျော်နဲ့သေဆုံးသူ 23 ယောက်ရှိတယ်လို့ဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်ခံသူ2000ကျော်ရှိတာကြောင့်စုစုပေါင်းဗိုင်းရပ်စ်ကူးစက်ခံသူဟာ3,300ကျော်သွားပြီဖြစ်တယ်လို့ပြောပါရယ်။ဒါပြင်ဗိုင်းရပ်စ်ကြောင့်နောက်ထပ်သေဆုံးသူ65ယောက်ရှိပြီးတော့သေဆုံးသူရေတွက်ကလည်း5968ယောက်ထပ်မနည်းရှိသွားပြီဖြစ်တယ်လို့ဆိုပါရယ်။လေဗနွန်နိုင်ငံကိုအကူအညီပေးဖို့အတွက်အမေရိကန်ဒေါ်လာ86သန်းလိုအပ်တယ်လို့ကမ္ဘာ့ချမ်းမာရေးဖွဲ့ချုပ် WHO ကပန်ကြားလိုက်ပါရယ်။လေဗနွန်နိုင်ငံဘေရုတ်မြို့မှာကြီးမားတဲ့ပေါက်ကွဲမှုကြီးဖြစ်ပြီးတပတ်ကြာမှာ WHO ကအခုလိုပန်ကြားလိုက်တာဖြစ်ပြီးတော့ဒီပေါက်ကွဲမှုကြောင့်ဘေရွတ်မြို့စိတ်ကမ်းအပြင်ဆေးရုံစည်းကမ်းတွေနဲ့ဈေးဆိုင်တွေလည်းပျက်စီးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။ American သမ္မတဒေါ်နယ်ထရမ့်အကြောင်းရေးထားတဲ့အထုပ်ပတိစာအုပ်အသစ်မှာသမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ကြား ပေးစာပေါင်း25ဆောင်ရှိတဲ့အကြောင်းဖော်ပြထားပြီးအဲ့ဒီစာတွေကသူတို့နှုတ်ကြားမှာရှိတဲ့အမှန်တကယ်ဆက်ဆံရေးကိုဖော်ထုတ်ပြောပြနိုင်တယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံရေးသတင်းတော့ Bob Woodward ရေးသားတဲ့အဲ့ဒီ Trump ရဲ့ထုတ်ပတ်သည့်စာအုပ်သစ်ခေါင်းစဉ်ကို Rich Dorman ဟောင်းလို့နာမည်ပေးထားတယ်လို့ဗော်ဒူးနေက online အကြောင်းဝယ် Amazon website မှာဖော်ပြထားပါတယ်ခင်ဗျာ။ခြားသောရင်းနဲ့ညာပိုင်းအတွက်စီစဉ်တွေကတော့ဒီလောက်ပါပဲ COVID-19 အရေးပေါ်အခြေအနေရဗီယိုမြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီစီစဉ်ကိုလက်လုံးမှာယာယီရဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီစီစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဗီယိုစီစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သွားရရှင်လေးအားလုံးခင်လန်းချမ်းမြေ့ကြပါစေ။ကျေးဇူးတင်ပါတယ်ဗျာ။
This program has come to you from the Voice of America, Washington.